Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဧပြီလ2ရက်တောက်ကြညာပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ဖလိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမောမရှင်တောက်ကြညာအတွက်တော်ရရှင်နေနားဆင်ရမယ်ထိတ်တန့်ရောက်သတင်းတွေကတော့ဆရာနာရှင်စန့်ကျင်ရေးတပိတ်လှုပ်ရှားမှုပြင်းထန်ခဲ့တဲ့သခိုင်းတိုင်းကလေးနဲ့ဂံကောမှာတော့လုံခြုံရေးတပ်ဖွဲ့တွေကရွာတွေထဲထိဝင်ရောက်ပစ်ခတ်လို့၄ဦးတေဆုံးခဲ့ရပါတယ
်။၄ရောက်ပါ၄ရောက်ဖြောင်းကောင်းမှာကလေး၈နှစ်တရောင်နဲ့50ကျော်တဲ့တရားတရားက60ကျော်တဲ့
ဒီလိုမျိုးလုံခြုံရေးတပ်တွေဘက်ကအကြမ်းဖက်ပစ်ခတ်ဖြိုခွဲလို့လူထောင်နဲ့ချီပြီးတော့တိမ်းရှောင်နေရပါတယ်။ကချင်ပြည်နယ်ပူတာမြို့အိုမြို့မှာလည်းဆန္ဒပြလူငယ်တွေနဲ့စီဒီအမ်မှာပါဝင်တဲ့ဝန်ထမ်းတွေကိုအိမ်နိုင်ရာရောက်လိုက်ပြီးတော့ဖမ်းဆီးနေလို့ထွက်ပြေးပုန်းခုန်နေကြရပါတယ်။ရန်ကုန်ရဲ့နေရာအနှံ့ပြားမှာတော့စစ်တပ်ရဲ့ပစ်ခတ်မှုကြောင့်တေဆုံးခဲ့ရသူတွေအတွက်ဒီကနေ့မှာတော့ပန်းနေတဲ့ဂုံပြူတဲ့ပန်းတပိတ်နဲ့အတူပြည်သူတွေကဆရာနာရှင်ကိုစန့်ကျင်ဆန္ဒပြခဲ့ကြပါတယ်။နိုင်ငံတော်ဝန်ကဆန္ဒပြပွဲတွေကိုဒီလိုစစ်တပ်နဲ့ရဲကအပြင်းထန်ဖြိုခွင်းနေသလိုတချို့နေရာတွေမှာတော့လူလူကတူမီတနက်တွေနဲ့ပြန်ပြီးတော့ခုခံနေကြပါတယ်။စတဲ့ဒီသတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်။သတင်းပတ်ဆင်ခန်းနာတွေဖြစ်တဲ့အမျိုးသမီးခန်းနာ၊သုတဆုံးလေးအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာခန်းနာတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အခုရင်းဆုံးကတော့တောက်ကြညအတွက်ထိတ်တန့်ရောက်သတင်းတွေကိုမက်ခွာညိုနဲ့ကိုဝင်းမင်းတို့ကကြီးညာပေးကြပါလိမ့်မယ်ရှင်။
ဆန္ဒတိုင်းနာကိုစံကျင်ကောက်ွက်မှုတွေပေါ်နေရောညပါပိုးပြီးအကြမ်းဖက်နှိမ်နင်းလာနေပေမဲ့ဇန္တာပြပွဲတွေကတော့တိုင်းနဲ့ပြည်နယ်နေရာအနှံ့မှာဆက်ရှိနေပါတယ်။ဒီကနေ့ရန်ကုန်မြို့နယ်ကြောက်တရားပပဲတန်းပစွန်တောင်ပြင်ကမာရွတ်လဲတန်းလှိုင်းအလုံးကြည်မြနိုင်အင်းစိန်ကြောက်တန်းနဲ့မြောက်ဥကလာပါမြို့နယ်တွေမှာပန်းတပိတ်ဆင်နွှဲကြပါတယ်။နှွေဦးတော်လှန်ရေးအတွင်းအိမ်မပြန်နိုင်တော့တဲ့သူရဲကောင်းတွေကိုရည်စုလျက်ဆိုပြီးလူစီကားတဲ့နေရာတွေနဲ့ဘတ်စကားမှတ်တိုင်တွေမှာပန်းစည်းတွေပန်းပွင့်တွေချထားပေးကြတာပါ။တာကေတမြောက်တကုံမယံကုံတာမွေဒလမြွနယ်တွေမှာလည်းပန်းတပိတ်အပြင်လမ်းလျှောက်တပိတ်ပျောက်ကြားတပိတ်တွေနဲ့ဖျောင်းနိုင်ထွန်းတဲ့ညတပိတ်တွေကိုလည်းရန်ကုန်မြို့နယ်တော်များများမှာဆက်တွေ့ရပါတယ်။မနေ့ည2နာရီခွဲဝန်းကျင်မှာတမူးမြို့နန်းဖာလုံရပ်ကွက်မှာစစ်တပ်ဖက်ကပစ်ခတ်မှုအတွင်း CDM ရဲဝန်ထမ်းတဦးကြာဆုံးသွားကြောင်းဒေသခံတဦးက VOA ကိုပြောပါတယ်။
မင်းညာနှစ်နာရီခွဲလောက်မှာနန်းဖလုံတမုံမြို့နန်းဖလုံရက်ကွက်မှာပြက်ခတ်မှုဖြစ်တယ်ပေါ့တော့မှအဲ့မှာနန်းဖလုံမိသက်တက်စိတ်မိသက်ပါလေစစ်တက်စိတ်တစ်စိတ်ချထားတယ်ပေါ့လေအဲ့မှာကျွန်တော်ဒီဘက်ကပြည်သူတွေနဲ့တို့ပြက်ခတ်မှုဖြစ်တဲ့အချိန်မှာကျွန်တော်ပြည်သူဘက်ကတယောက်ကြတယ်မှာလက်ရှိအဲ့ကြပါတယ်သူကစီဒီအမ်ဝင်ထားတဲ့ရဲပေါ့နော်ကိုကင်ကင်းလို့သိရတယ်ချင်းလူမျိုးပေါ့ကိုဘက်ကလည်းကြရတော့ကြတယ်မယ်ဘယ်နှယောက်ဆိုတော့အတိအကျမသိရသေးဘူးပေါ့
မန္တလေးမုံရွာ30ကတာဖားကံမြို့ရဲ့ပြင်ရေဦးကွန်းလှပကိုးတီဘောကံဘလူးမိုးကုံနယ်ဖြူမြို့တွေမှာလည်းခြိတက်ဆန္ဒပြကြပါဗျ။ရင်းမာပင်မြို့နယ်မှာစစ်တပ်ကပစ်ခတ်လို့အမျိုးသား၄ဦးထဏ်ရာရခဲ့ပြီးတချို့အဖမ်းခံရပါဗျ။မုံရွာမှာလည်းပင်မသပိတ်ဖြိုခွဲရမှာထဏ်ရာရသူတချို့ရှိခဲ့ပါဗျ။မြန်မာနိုင်ငံတွင်းမှာလူတွေဘေးကင်းဖို့နဲ့အကြမ်းဖက်မှုတွေရပ်ဆိုင်သွားရေးဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အစီအစဉ်တွေထဲမှာပထမဦးစားပေးအဖြစ်ပါဝင်တဲ့အကြောင်းဧပြီလမှာအလှည့်ကျသဘာဝတိတာဝန်ယူထားတဲ့ဗီယက်နမ်နိုင်ငံကမနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
် The Security Council held close consultation on the situation in Myanmar on the 31st March
အကြမ်းဖက်မှုတွေရပ်ဆိုင်သွားဖို့တင်မာမှုရောပါအောင်နှစ်ဖက်လုံးကကြိုးပမ်းဖို့လိုသလိုဒီအတွက်နီလန်းမျိုးစုံသုံးဖို့လိုမယ်လို့ကျွန်တော်ထင်ပါတယ်။တင်မာမှုလျော့သွားရင်အကြမ်းဖက်မှုတွေလည်းလျော့သွားမှာဖြစ်လို့မတူကွဲပြားတဲ့ဗတ်တီကြားဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့အခြေအနေတွေဖန်တီးပေးရရောက်မှာဖြစ်တယ်လို့ပြဿနာအတွက်အဖြေရှာနိုင်မှာလည်းဖြစ်တဲ့အတွက်ဒါကိုပံ့ပိုးထောက်ခံပါတယ်လို့ကုလသမဂ္ဂဆိုင်ရာဗီယက်နမ်သံမတ်ကြီးဒန်ဒင်ခွေကပြောသွားတာပါ။လာမယ့်ဧပြီလ9ရက်နေ့မှာလည်းမြမအရေးအလွတ်သဘောဆွေးနွေးပွဲတစ်ရက်ကုလသမဂ္ဂလုံခြုံရေးကောင်စီကကျင်းပဖို့စီစဉ်နေပါတယ်။လုံခြုံရေးကောင်စီရဲ့လက်ကျသဘာပတိအဖြစ်ဗီယက်နမ်တန်မတ်ကြီးရဲ့ပထမဆုံးသတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့မေးခွန်းတွေကိုသတင်းတောက်တွေကအဓိကထားမေးခဲ့ပါတယ်။စစ်တပ်အပေါ်မှာလုံခြုံရေးကောင်စီကအရေးယူတန်းခတ်မှုတွေချမှတ်ရင်ဗီယက်နမ်ကထောက်ခံမှုပေးမပေးသတင်းတောက်တွေရဲ့အမေကိုတော့ကုလသမဂ္ဂဆိုင်ရာဗီယက်နမ်တန်မတ်ကြီးကဖြေကြားခဲ့ခြင်းမရှိပါဘူးရှင်။မြန်မာအာဏာသိမ်းအစိုးရဟာဒီမိုကရေစီရေးတောင်းဆိုဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲမှုအတွင်းက ကလင်းငယ်40ကျော်တေဆုံးခဲ့ရတာနဲ့လူတွေရာနဲ့ချီပြီးပျောက်ဆုံးနေကြရတာတွေအတွက်နိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုအသစ်တွေကိုရင်ဆိုင်နေရပါတယ်။ဖေဖော်ဝါရီလ1ရက်အာဏာသိမ်းချိန်ကစလို့2လအတွင်းကလင်းငယ်44ယောက်ပါဝင်စုစုပေါင်းပြည်သူ543ယောက်တေဆုံးခဲ့ပြီးဖြစ်ကြောင်းအကြမ်းဖက်နှိပ်စက်မှုတွေကိုစောင့်ကြည့်နေတဲ့ဒေသရင်းအဖွဲ့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်။အကြမ်းမဖက်စန့်ကျင်ကောက်ွက်မှုတွေကိုနှိမ်နှင်းဖြိုခွဲရမှာမျက်ရည်ယိုပုံရာဘာဂျီတို့အပြင်ကြီးအစ်စ်တွေနဲ့ပါပြစ်ခတ်ခဲ့ပြီးအ ਨੇ ဆုံးလူပေါင်း 2,900 ကိုလည်းဖမ်းဆီးထားပါတယ်။အကြမ်းဖက်ဖြိုခွဲမှုတွေဟာမကြခင်သတင်းပတ်တွေထဲပိုပြင်းထန်လာပြီးပြီးခဲ့တဲ့12ရက်အတွင်းလူငယ်တွေတည်ဆုံမှုနှုန်းနှစ်ဆမကမြင့်လာခဲ့ကြောင်း Save the Children အဖွဲ့ကပြောပါတယ်။အဖက်ခံထားရသူရာပေါင်းများစွာကိုဘယ်မှာရှိတယ်ဆိုတာပြောဖို့အာဏာပိုင်တွေကညှင်းဆိုထားသလိုရှေ့နေတွေနဲ့လည်းတွေ့ခွင့်မပေးဘဲအတိအကျဖုံးကွယ်ဖျောက်ဖျက်နေတယ်လို့လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ကပြောပါတယ်။ထိန်သိမ်းခံထားရတဲ့နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးအခုအဖမ်းခံထားရသူဩစတြေးလျနိုင်ငံသားပါမောက်ခရှောင်းတာနယ်ကိုအမြန်ဆုံးလွှတ်ပေးဖို့မြန်မာစစ်အုပ်ချုပ်ရေးကောင်စီကိုဩစတြေးလျနိုင်ငံကဒီကနေ့ထပ်မံတောင်းဆိုလိုက်ပါတယ်။စစ်နေမျိုးမက်ခွရီတက္ကသိုလ်ပါမောက်ခရှောင်းတာနယ်ဟာထိန်သိမ်းခံနေရတာ2လရှိနေပြီဖြစ်ပြီးသူ့ကိုမြန်မာနိုင်ငံလူဝင်မှုကြီးကြပ်ရေးအဥပဒေမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအဥပဒေအရစစ်ဆေးနေတဲ့အကြောင်းမတ်လ23ရက်နေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာစစ်အုပ်ချုပ်ရေးကောင်စီပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောထားပါဗျ။ရှောင်းတန်နယ်ကိုဩစတြေးလျတန်အရာရှိတချို့နဲ့ဆက်သွယ်စကားပြောခွင့်အကန့်အသတ်နဲ့ခွင့်ပြုထားတာအတည်ပြုခဲ့ပေမဲ့နောက်ထပ်သတင်းအချက်အလက် VOA ကမေးမြန်းတာတွေကိုတော့ဖြေကြားခဲ့ခြင်းမရှိပါဘူး။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာရှောင်းတာနယ်ဟာပထမဆုံးဖမ်းဆီးထိန်းသိမ်းခံရတဲ့နိုင်ငံသားဖြစ်ပါတယ်ရှင
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ19.9 kHz 15.53 MHz 25.83 MHz ပိုင်းဒိုမီတာ32 kHz 9335နဲ့စနေတနင်္ဂနွေမှာပိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ပေါ့ကြနေညာပိုင်း VOA American တန်ရဲ့ထိတဲ့ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။မြန်မာနိုင်ငံသားတွေလက်ရှိသက်ဖြတ်ခံနေရမှုတွေကနေတိုင်းပြည်ကိုပြန်လည်ရှင်သန်ထမြောက်စေဖို့မျှော်လင့်ချက်ရှိနေပါတယ်လို့မြန်မာကက်သလစ်ဂိုင်းချုပ်ဂါဒီနယ်ချားစ်ဘိုကပြောလိုက်ပါတယ်။2021ခုနှစ်ယေရှုခရစ်တော်ပြန်လည်ရှင်သန်ထမြောက်ခြင်းနဲ့ Easter ပွဲတော်နေ့မေကွန်းတဲမှာကာဒီနယ်ချားစ်ဘိုကအခုလိုမိန့်ကြားလိုက်တာပါအခုလိုနေ့မှာယေရှုခရစ်တော်လဝါကတ်တိုင်မှာဖိနှိပ်ခံရသူတွေလက်ထက်ရရဆက်ဆက်တက်ဖြတ်ခံခဲ့ရပေမဲ့ကမ္ဘာသမိုင်းနဲ့လူသားတွေအသေးနှလုံးမှာပြန်လည်ရှင်သန်ထမြောက်ပြီးအလင်းရောင်ပေးလာခဲ့တယ်လို့ယနေ့မြန်မာလူငယ်တွေရဲ့စွန့်လွတ်ရမှုတွေကလည်းအလားတူသမိုင်းတစ်ကိုအလင်းဆောင်ပါပါလို့ကာဒီနယ်ချားစ်ဘိုရဲ့မိကွန်းတဲမှာပြောခဲ့ပါတယ်။သခင်ယေရှုဖခင်အမှောင်မိုက်ဆုံးခံစားခဲ့ရတဲ့နေ့လိုမျိုးလက်ရှိမြန်မာပြည်သူတွေလည်းသေချေအသက်ဆုံးရှုံးထိခိုက်ဒဏ်ရာနာကျင်မှုတွေနဲ့ဖြစ်စီနေရခြင်းမှာပျော်ရွှင်စရာအစ္စတာနေ့ဖြစ်ပါစေလို့ဆုတောင်းပေးဖို့ခတ်ပါတယ်။ဒါပေမဲ့အခုလိုအမှောင်ကိုခွင်းရုံးကန်လှရှားမှုတွေကအဆုံးမအောင်မြင်လေးရှိပါတယ်လို့ဗိုလ်ထုနေ့ကထုတ်ပြန်တဲ့ဝါချွ်ပွဲနေဩဝါဒဆိုတာထဲမှာဖုန်းတော်ကြီးချားစ်ကမိန့်ချပါတယ်ယေရှုခရစ်တော်နဲ့တမိုက်မှာဖိနှိပ်ခံရပြီးအလင်းဆောင်ပေးနိုင်ခဲ့သူတွေကမော်ကုန်းအထိုးခံရအားလုံးဂုဏ်ယူတာခံရပေမဲ့သူတို့ကိုဖိနှိပ်တက်ဖြတ်နှင်းဆဲခဲ့သူတွေကတော့တမိုက်အမိုက်တောင်းတဲ့ကိုမရှိမလားကြာဆုံးခဲ့ပါတယ်လို့လည်းကာဒီနယ်ချားစ်ကပြောပါတယ်ခင်ဗျာမြန်မာနယ်စပ်ဒေသတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့စစ်တပ်ကြားတိုက်ပွဲတွေကြောင့်ချိုင်းနိုင်ငံဘက်ထွက်ပြေးလာတဲ့ဒုက္ခသည်တွေကိုအမြဲတမ်းခုန်လုံခွင့်မပေးနိုင်ပေမဲ့ယာယီနေထိုင်ဖို့နဲ့အကူအညီတွေတော့ပေးသွားမယ်လို့ချိုင်းကျမကြီးဝန်ကြီးအနုထင်ချာဝေရကူးကပြောလိုက်ပါတယ
် I feel pity for them I want them to
မြန်မာနိုင်ငံကထွက်ပြေးလာတဲ့ကရင်ဒုက္ခသည်တွေအတွက်စိတ်မကောင်းဖြစ်မိပါတယ်သူတို့ကိုဘေးကင်းလုံခြုံစေချင်ပါတယ်သူတို့ရဲ့အခွင့်အရေးဖြစ်တဲ့လူသားချင်းစာနာမှုအရမြမြတတဆက်ဆံခံရမှုမျိုးလည်းရရှိစေချင်ပါတယ်လို့ထိုင်းကျမ်းမာရေးဝန်ကြီးအနုထင်ကဒီနေ့မက်ဆလီယန်ဆေးရုံမှာပြောဆိုသွားတာပါမြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုမေအောင်ဆောင် KI နေကြာဒေသမှာ COVID-19 ကာကွယ်ဆေးထိုးအစီအစဉ်ကိုကြီးကြပ်ရင်းထိုင်းကျမ်းမာရေးဝန်ကြီးကသတင်းတောက်တွေကိုအခုလိုပြောသွားခဲ့တာပါ ဒီကိရရပိုင်းတွင် KNU ကအမျိုးသားစည်းရုံးရဲ့စခန်းတွေကိုစစ်တပ်ကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့တာကြောင့်ကရင်ဒုက္ခသည်9000လောက်ဦးဝင်ဆုံးခွာထွက်ပြေးကြတယ်လို့လူခွင့်ရဲ့အဖွဲ့တွေကပြောထားပါတယ်ဒုက္ခသည်တွေကိုထိုင်းဘက်ကနေနေရတင်းကျပ်ပြန်ပို့နေတယ်ဆိုတဲ့သတင်းတွေစောစောပိုင်းကထွက်ခဲ့ပေမဲ့ထိုင်းဆိုရဘက်ကတော့ဒီသတင်းတွေကိုညှင်းဆို့ထားပါတယ်ခင်ဗျာမြန်မာဆီယနာသိမ်းမှုဆန့်ကျင်ကန့်ကွက်သူတွေပြစ်ခတ်ခံရတဲ့ထိခိုက်ဒဏ်ရာတွေအတွက်အခမဲ့ဖြာနာကူစေကံတွေမှာလက်ခံကူတာခွင့်ပိတ်ပင်ခံလိုက်ရတယ်လို့စေကံတာဝန်ခံတူကဆိုပါတယ်စစ်တပ်ရဲ့အကြမ်းဖက်ပြုခွဲမှုတွေကြောင့်ဒဏ်ရာရသူတွေများလာချိန်မှာအခုလိုစေကံတွေမှာဆက်ကူပေးလို့မရကြောင်းစစ်တပ်ဘက်ကစာထုတ်လိုက်ပြီလို့အခမဲ့ဖြာနာကူစေကံရန်ကုန်ကွန်ရက်တာဝန်ခံဒေါက်တာကျော်မင်းထွန်းက VOA ကိုပြောပါတယ
် debate မှာစစ်ကြောင်းမှာပေါ့နော်ဒဏ်ရာရပြီရဲ့လူနဲ့ဒီပုံမှန်injury ပေါ့နော်ရတဲ့လူမှာနှစ်ခုမတူးပေါ့နော်ဒါပေမဲ့ပုံမှန် injury ရတဲ့လူဆိုရင်ကျွန်တော်တို့ဒီ private second ဆေးရုံတွေမှာလွတ်လပ်စွာလုပ်လို့ရတယ်ပေါ့နော်ဒါပေမဲ့ debate တွေကြောင့်မှလုပ်မယ်ဆိုရင်တော့ဒီ police case ပေါ့နော် PC case နဲ့မျှကိုလုပ်လို့မရဘူးပေါ့နော်လုပ်လို့မရဘူးလုပ်မယ်ဆိုရင်တော့ခုနပြောလို့ fancy စစ်ဆေးမင်းမြန်းတာအနေနဲ့ခံရမယ်ပေါ့နော
်ဒီအခမဲ့ဖြာနာကူစေကံတွေကို covid ကာယောဂါကာလအတွင်းဖွင့်လှစ်ခဲ့တာဖြစ်ပြီးအခုတော့ပြစ်ခတ်တရားတွေကိုအဓိကကုသပေးနေရတဲ့ဒီစေကံတွေကဆရာဝန်သူနာပြုတ်နဲ့ကျမ်းမာရေးဝန်ထမ်းတချို့စစ်စေးမင်းမြန်ထိသိမ်းခံရတာရှိလာနေပါတယ်။ဒါအပြင်အခမဲ့စေကံဖွင့်ထားတဲ့နေရာတချို့မှာစစ်တပ်ကတပ်ဆွဲထားတာကြောင့်လည်းလုံခြုံရေးရာဒီစေကံတွေခိတပိတ်ထားပြီးလူနာတွေကိုတယ်လီဖုန်းနဲ့ပဲဆက်သွယ်ကူတာဆောင်ရွက်ပေးနေရတယ်လို့လည်းဒေါက်တာကျော်မင်းထွန်းကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဂျာဒုက္ခသည်စခန်းတစ်ခုနာကဆေးမှာဒီနေ့မိတောင်လို့လူ၃ထံမှနေသေဆုံးပြီးဆိုင်း20ကျော်ပျက်စီးသွားခဲ့တယ်လို့ရဲတွေကဆိုပါတယ်။ပြန်ချဈေးမှာအခုလိုမိလောင်ခဲ့မှုကို3နာရီကျော်လောက်ထိအချိန်ယူမိငိမ့်တက်ခဲ့ရပြီးကြံနေတဲ့အပျက်စီးပုံတွေကြားထဲကနေအလောင်းတွေကိုရှာတွေ့ခဲ့တာလို့ရဲရရှိတွေကဆိုပါတယ်ကုတုပလောင်ဒုက္ခသည်စခန်းကြီးအတွင်းဒုက္ခသည်တွေအိပ်ပျော်နေခြင်းဒီနေ့မနေ့အစောကြီးမှာမိလောင်ခဲ့တာဖြစ်ပြီးမိလောင်ရတဲ့အကြောင်းရင်းကိုတော့မသိရသေးဘူးလို့ရဲတွေကဆက်ပြောပါတယ်ဒီခဲ့တဲ့လာတော့ကလည်းဒီစခန်းထဲမှာပဲမိလောင်မှုကြီးဖြစ်ခဲ့ကလူပေါင်း15ဦးသေဆုံးပြီး960ကျော်ဒဏ်ရာတွေရခဲ့ကလူပေါင်း 4,500 ခန့်ဦးမဲ့အိမ်မဲ့ထွက်ခဲ့ရပါတယ်။မြန်မာအာဏာပိုင်တွေဘက်ကတော့ဒီဒုက္ခသည်တွေနေရပြန်ပို့ရေးဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောထားပေမဲ့လက်တွေမှာတော့နှောင့်နှေးနေစေပါ။ Ranger ဆိုတဲ့အသုံးအနှုန်းကိုမြန်မာအာဏာပိုင်တွေဘက်ကတော့လက်ခံမထားပါဘူးခင်ဗျာ
။တောက်ကြညာအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုမက်ခွာညူနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နိုင်ငံတော်ဝန်ကဆရာနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေအကြောင်းသတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆရာနာရှင်စန့်ကျင်ရေးတပိတ်လှုပ်ရှားမှုပြင်းထန်ခဲ့တဲ့သခိုင်းတိုင်းကလေးမျိုးနယ်မှာစစ်တပ်ကနေရွာတွေထဲထိဝင်ရောက်ပစ်ခတ်လို့၄ဦးသေဆုံးခဲ့ရပါတယ်စစ်တပ်တွေမြို့ထဲကိုဝင်မလာနိုင်အောင်တားဆီးပိတ်ဆို့တာတူမီလက်နက်တွေနဲ့တုံးပြီးကာကွယ်ခုခံခဲ့တာကြောင့်အခုလိုစစ်တပ်ဘက်ကတုံ့ပြန်နေတာပါဒါကြောင့်ကလေးနဲ့ဂံကောကားလမ်းမှာကလေးမျိုးအဝင်နားမှာရွာသားထောင်နဲ့ချီပြီးထွက်ပြေးတိမ်းရှောင်နေရပါတယ်အခြေအနေအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်စကိုင်းတိုင်းဒေသကြီးကလေးမျိုးမှာစစ်အာဏာရှင်စန့်ကျင်ရေးတပိတ်မောက်ဆန္ဒပြမှုတွေပုံမှုပြင်းထန်လာသလိုလုံခြုံရေးတပ်ဖွဲ့တွေမလာနိုင်အောင်ကလေးဂံကောမျိုးကားလမ်းကိုလည်းပိတ်ဆို့တားဆီးခဲ့တာကြောင့်စစ်တပ်ကကြေးရွာသားတွေကိုပြစ်ခတ်ဖမ်းဆီးနေတာကြောင့်လည်းရွာသားများပြားသိမ်းရှောင်ထွက်ပြေးနေကြရပါတယ်ကလေးနဲ့ဂံကောကားလမ်းမှာကလေးမျိုးဝင်နာကနှစ်ချောင်းငဖားချောင်းခွားရွာဒီမှာမနေ့ဧပြီလတရနေ့ကစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ချောင်းခွားရွာသား၃ဦးနဲ့ဝေဘူးလရွာသား၃ဦးတိတ်ဆုံးသွားတယ်လို့ရွာသားတယောက်ကပြောပါတယ
်သူတို့ကအဲရွာထက်ဝင်ပြေးဟုတ်ပြစ်နေတာဗျသူတို့ကရန်သူတွေမဟုတ်ဘူးသူတို့ရာဒီအောင်မှာတလေးနဲ့ထိုင်တဲ့လူကချောင်းခွား၄ယောက်ပါ၄ယောက်ချောင်းခွားမှာကလေးရှစ်နှစ်တရောင်းနဲ့50ကျော်တဲ့တရတရောက်က60ကျော်တဲ့တရောက်ဝေဘူးလအဲကောင်ကတရောက်ချောင်းခွားမမင်းငယ်တရာလေးယောက်ပါ
ဒီနေ့မှလည်းကလေးမျိုးနဲ့တန်ဖိုးကြေးရွာဘက်ကိုဝင်ရောက်စစ်ဆေးရှာဖွေနေမှုကြောင့်ရွာသားထောင်ကြီးဘေးလွတ်ရာတိမ်းရှောင်နေရတယ်လို့ရွာသားသူကပြောပါတယ
်။မင်းရကစစ်သားရဲ့ကျွန်တော်ရွာဝင်လာခဲ့တာနဲ့အင်းဒီလက်ထောက်တဲ့ဒီနတ်ဒီလက်ရှာတဲ့ပတ်စံလေးယူကြတယ်ဗျ။တော့ကြောက်နေတဲ့ကျွန်တော်ဒီဆက်ပြေးနေတာဗျာ။ဟုတ်ရဲ့အခုတန်ဖိုးကြေးရွာချင်းကဒုက္ခတဲ့ဖြစ်တာပေါ့တန်ဖိုးလူပေါင်းကလေးထောင်ကရတော့ရှိတယ်ခိုးလေးထောင်တော့ရွာဆက်ပြေးနေတာဗျာရှောင်ပုန်းနေတာဗျာ။ဟိုတောင်ပြေရှောင်းတဲ့လူလေတဝဲအိုးမိတမိပြေရှောင်းတဲ့လူလေတဝဲပါအကုန
်တန်ဖူနဲ့ချောင်းကားကြီးရွာကရွာသားများစုထွက်ပြေးနေကြပြီးရွာမှာတက်ကြီးရွယ်ဦးတချို့သာကြံနေခဲ့တယ်လို့ပြောပါတယ် ကလေးမျိုးထဲကိုစိတ်ကူလုံခြုံရေးတပ်ဖွဲ့တွေကလေးမျိုးထဲဝင်မလာနိုင်အောင်ကလေးခံခုံးမျိုးကားလမ်းနဲ့ဘေးကရွာသားတွေကလမ်းတွေပိတ်ဆို့တားဆီးခုခံခဲ့တာကြောင့်အခုလိုရွာတွေကိုတပ်ကပြင်းမထားပြုတ်ဝင်းပစ်ခတ်တာလို့ကလေးမျိုးခံတို့ကပြောပြပါတယ်
အတိကတော့ကလေးမျိုးကိုစစ်ကူလာတဲ့ကံကိုဘက်ကစစ်သားတွေကိုကလေးမျိုးကိုလာလို့မရအောင်ဒီရွာသားတွေကနားဟိုပိတ်ဆို့ရတာမျိုးတွေလုပ်တယ်ပေါ့လေကလေးမျိုးကစစ်သားတွေကအဲ့ဒီဘက်ကိုဆင်းသွားပြီးတော့အဲ့လိုပိတ်ဆို့ရဲ့ရွာသားတွေကိုပြစ်တာပဲသူတို့ရပြစ်တော့ဟိုဘက်ကရွာသားတွေလည်းခုခံနေသူတို့ရရလက်နဲ့ဆွဲပြီးတော့ပြန်ပြစ်တာလေအဲ့လိုမျိုးပဲအဲ့ဒီချောင်းဝတ်တခုတည်းမဟုတ်ဘူးအဲ့ဒီဟိုမတ်ချလာ30ကျင်းနေဒီအနတ်မြောင်းလို့တချောင်းလို့ပြီးတော့မဖားလို့တောက်လျှောက်သွားဖြစ်နေပြီစစ်သားတွေအဲ့ဘက်ကိုဖြည့်နေတာ
ကလေးမျိုးကဆန္ဒပြပွဲတချို့မှာတောက်ဖွဲ့တွေဘက်ကလက်နဲ့နဲ့အပြင်းနဲ့ပြစ်ခတ်ခဲ့သလိုဆန္ဒပြပြည်သူတွေဘက်ကလည်းသူမိသနလေသနဂက်သနတွေနဲ့ပြန်လည်ပြစ်ခတ်ခဲ့ကြပါတယ်ကလေးတက္ကသိုလ်ဤမှာစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ဧပြီ3ရက်နေ့ညပိုင်းက19နှစ်ရွယ်မောင်ညာလင်းထက်တည်ဆုံးခဲ့ပါတယ
်ဒီမနေ့ညတော့ကိုမိုင်ဘက်မှာကလေးတက္ကသိုလ်နားမှာပြစ်ခတ်လို့ခိုင်ကမ်းမျိုးကတယောက်ဟာ19နှစ်အရွယ်တော့ကြာသွားတယ်
ကလေးမျိုးမှာစေအာနာရှင်စန့်ကျင်ရေးတပိတ်တွေရက်ဆက်ဖြစ်ပွားနေသလိုဇာနာပြပွဲတွေကိုစစ်တပ်ဘက်ကအကြမ်းဖက်ဖြိုခွင်းမှုတွေလဲတိုးလုပ်နေသလိုလူထုဘက်ကတော့ရရလက်လက်နဲ့ကာကွယ်ခုခံတုတ်ပြနေကြပါတယ်ခင်ဗျာ
နိုင်ကွင်းအိမ်မှာရှင်ကချင်ပြည်နယ်ပူတာအိုမြို့မှာတော့ဇာနာပြလူငယ်တွေစီရီယာမှာပါဝင်တဲ့ဝန်ထမ်းတွေကိုအိမ်နံရာရောက်လိုက်ပြီးတော့ဖမ်းဆီးနေတာကြောင့်ယာနဲ့ချီတဲ့ဒေသခံတွေတောတောင်တွေထဲမှာတိမ်းရှောင်ပုံအောင်နေရပါတယ်ဒီလိုအဖမ်းဆီးသတင်းကြောင့်မချမ်းဘောနဲ့နောင်မိုးမြို့တွေဘက်မှာလည်းစီဒီအန်ဝန်ထမ်းတွေတိမ်းရှောင်နေကြရပါတယ်ရန်ကုန်ကလာတဲ့သတင်းကိုရန်နိုင်ပြောပြပေးပါရှင
်မြန်မာနိုင်ငံမြောက်ဖျားကကချင်ပြည်နယ်ပူတာအိုမြို့မှာစစ်တပ်ကအာဏာသိမ်းခဲ့တာကိုစန့်ကျင်တဲ့အနေနဲ့ဖေဖော်ဝါရီ5ရက်နေ့ကစပြီးတော့တမုံတီကန့်ွက်ခဲ့ကြပြီးဖေဖော်ဝါရီ6ရက်နေ့မှာတော့လမ်းမောထွက်ဆန္ဒပြခဲ့ကြသလိုဝန်ထမ်းတွေကလည်းရုံးမတက်အကြမ်းမဖက်အာဏာဖီဆန်ရေးစီဒီအမ်လှုပ်ရှားမှုမှာပါဝင်ဆန္ဒပြတာတွေကိုဇက်တိုက်ဆောင်ရွက်ခဲ့ကြပါတယ်ဖေဖော်ဝါရီ20ရက်နေ့ကစပြီးတော့ဆန္ဒပြခေါင်းဆောင်တွေစီဒီအမ်လှုပ်ရှားသူတွေကိုအာဏာပိုင်တွေကအိမ်တိုင်းရာရောက်လိုက်လံဖမ်းဆီးနေတဲ့အတွက်တော်တော်များများထွက်ပြေးတိမ်းရှောင်နေကြရတယ်လို့ပူတာဟိုဒေသခံက VOA ကိုပြောပါတယ်အင
်းဆန္ဒပြတဲ့အထက်မှာစီကာကိုင်းဒီမှာအော်ရဲကလေးတွေကိုအိမ်တိုင်းရာရောက်ဖမ်းတာလေစီဒီအမ်လှုပ်ရှားကလေးတွေကိုဖမ်းတာတော့ဆယ်ရေးစစ်ပြီးရေးပြီးပဲဖမ်းတာမဟုတ်ဘဲနဲ့ကလေးတွေကိုအူကာကွယ်ပေးမယ့်လူကြီးတွေရွာလူကြီးတွေပေါ့နော်သူတို့ကအိမ်မတည်တဲ့လူတွေကိုလည်းအိမ်တွေတော့ပြပြီးမှအဲ့လိုဖမ်းတာပေါ့အဲ့ဒါကိုမှကလေးတွေတော့ဒီမှာပဲခိုးပြီးမှလေအိမ်မှာတော့မနေနိုင်ရအောင်အမှုဖြစ်နေကြတာမင်းတို့မျိုးတွေလည်းအဲ့လိုမျိုးဆရာအကြောင်းဆရာဆက်မတွေပါလေနော်အဲ့ဒီအခွက်တွေလည်းတော်တော်လေးပုံးနေကြတယ်သူတို့လည်းလုံးဝလူနေတော့အတိမခံဘူးတိလားအဲ့လိုမျိုးဖြစ်နေကြတာဟုတ်တယ
်လောလောဆယ်ရရှိထားတဲ့စည်ရင်အရာဆိုပူတာအိုမချမ်းပေါ်နောင်မောမျိုးတွေကတိတ်ရှောင်နေသူ200နီးပါးရှိကြောင်းအခုလို့ဆက်ပြောပါတယ
်သူကနောင်မောမှာက90ကျော်တယ်နော်မချမ်းပေါ်ဘက်မှာကျတော့55ယောက်ရှိတယ်လို့ပြောတယ်ပူတာအိုမှာကျတော့103ယောက်တယ်လူငယ်ကောင်းဆောင်တွေကပေါ့နော်အဲ့လိုမျိုးဒီကြည့်စုထားတဲ့လူတွေပဲပေါ့နော်အခုပြန်ပြီးမှစစ်စစ်နေတုံးဟုတ်တယ်ကောက်နေတုံးပေါ့နော
်ပူတာအိုနောင်မောမချမ်းမောဒေသတွေဟာမြန်မာပြည်မြောက်ပိုင်းရေခဲတောင်တွေရှိရာဒေသမှာတည်ရှိပြီးမိုးရွာတဲ့အချိန်မှာအလွန်အေးတာကြောင့်တိမ်းရှောင်နေသူတွေကျန်းမာရေးအတွက်ဒေသခံအများစုကစိုးရိမ်နေကြပါတယ်တောတောင်တွေမှာပုန်းရှောင်နေသူတွေဟာရာသီဥတုဒဏ်ကြားမှာခက်ခက်ခဲခဲပုန်းရှောင်နေကြရတယ်လို့ကချင်ကျောင်းသားလူငယ်အဖွဲ့ဝင်တဦးကအခုလိုပြောပါတယ်
ແລະມີການຖောက်ລະນີ້ຕ້ອງເລີຍແຂມມາກະລະອົ່ງມັນແມ່ນຫັ້ນບໍ່ມາເດອີ່ຄືຊິມີຈ້າຊິໄລເນາະມີຈ້າຊິໄລອັນນີ້ບໍ່ມາເດແມ່ວ່າອັນນີ້ຊິຢ່າລະເນາະຊິເນາະອັນນີ້ດີເດວ່າເຊິ່ງເນາະປະໄຈຊິດີເດວ່າເອົາຈັ່ງຊິໄປໄປຊາຄາຊິເດຢ່າຖ້າເດວ່າຄືວ່າຊິໄປໃສມາບໍ່ອ້າຍຍ່າໄວ້ຂາຈະເດບໍ່ມາມື້ຢ່າເດຄັນມາຈັ່ງໄວ້ເດເລີຍເດເລີຍຊິຍິງရဲလေလက်ရှိရတော့ခမ
နောင်မောင်ဒေသခံတဦးကတော့သူတို့မြို့မှာဖမ်းနာစီတာမရှိပေမဲ့တခြားမြို့မှာဖမ်းစီနေတယ်ဆိုတဲ့သတင်းကြောင့်စီဒီအမ်ဝန်ထမ်းတွေတိတ်ရှောင်နေတာဖြစ်တယ်လို့လည်းပြောပါတယ
်ဒီကျွန်တော်တို့နောင်မောင်အကြီးမင်းကြီးကတော့အများပိုင်းတော့စီဒီအမ်ဝန်ကြတာပေါ့ဒါပေမဲ့အခုချိန်မှာအဆောင်အထိတော့မရှိဘူးဒါမျိုးစီဒီအမ်ကြီးအရဖမ်းလို့ကြတယ်ဆိုတဲ့သတင်းကြီးပါတယ်တော့သူတို့ဒီမှာလည်းအဲ့လိုလုပ်လာမှာဟိုလိုလို့တချို့ကတော့တိတ်ရှောင်နေတာကြီးလည်းရှိတာပေါ့နော်
ဒီဒေသတွေကစီရီယံဝန်ထမ်းတွေဟာခေါလံဖူးဒေသမှာပြည်သူစစ်တွေရှိနေတာကြောင့်တရုတ်မြန်မာနယ်စပ်ကိုတင်းရှောင်လို့မရသလိုမြကြီးနားပါဝင်တခြားဒေသတွေတင်းရှောင်ဖို့အတွက်ဆိုရင်လည်းလမ်းမဆက်သွယ်ရေးနဲ့ခရီးစရိတ်စတဲ့အခက်အခဲတွေကြောင့် တော်တော်အတွင်းမှာပဲပုံရှောင်နေတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။လောလောဆယ်မှာတော့ပူတော်မျိုးပေါ်မှာဆိုင်ကယ်နဲ့ဆန္ဒပြတာညသပိတ်ဆင်နွှဲတာတွေကိုပျောက်ကြားစနစ်ပုံစံနဲ့ဆက်လက်လှုပ်ဆောင်နေပါတယ်။တမတော်နဲ့ကချင်လက်နက်ကိုင် KIA တပ်ဖွဲ့တွေကြားမှာလဲပူတော်ခရိုင်ထဲမှာပြီးခဲ့တဲ့နှစ်အတွင်းကတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပါတယ်ခင်ဗျာ။
ကိုရနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆရာဆရုပ်ချွေကောင်စီအာနာသိမ့်ပြီးတော့61ရက်မြောက်ဒီကနေ့ဧပြီလ2ရက်နေ့မှာလဲနိုင်ငံအနှံ့မှာအာနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေဆက်ရှိနေပါတယ်ရန်ကုန်မြို့မှာတော့စစ်တပ်ရဲ့ပြစ်ခတ်မှုကြောင့်တေဆုံးခဲ့ရသူတွေအတွက်ပန်းနေတဲ့ဂုံပြူတဲ့ပန်းတပိတ်အပါအဝင်စစ်ကောင်စီအာနာသိမ့်ထားတဲ့လုပ်ရက်ပေါ်ပြည်သူတွေကစန့်ကျင်ဆန္ဒပြခဲ့ကြပါတယ်စစ်ကောင်စီလက်အောက်ခံတပ်ဖွဲ့ဝင်တွေကလက်နက်နဲ့6လက်နာရီရှိပေမဲ့ပြည်သူတွေဘက်ကတော့ပုံစံမျိုးစုံနဲ့စန့်ကျင်ဆန္ဒပြခဲ့ကြတာပါရန်ကုန်ကလာတဲ့ဆန္ဒပြပွဲအခြေအနေတွေကိုတော့မက်ခင်ဖြူထွေးပြောပြပေးပါရှင်
။အိမ်မပြန်နိုင်မဲ့ကြာဆုံးသွားပြီဖြစ်တဲ့နှွေဦးပန်းကလေးတွေကိုရည်စုပြီးဒီကနေ့မှာတော့ရန်ကုန်မြို့ကနေရအတော်များများမှာပန်းတပိတ်ဆင်နွှဲခဲ့ကြပါတယ်။စစ်ကောင်စီကအာဏာသိမ်းပြီးနှစ်လကျော်ကာလအတွင်းမှာစစ်တပ်နဲ့ရဲတပ်ဖွဲ့တွေရဲ့အင်အားသုံးပစ်ကတ်နှိမ်နှင်းမှုတွေအတွင်းတိုက်ဆုံးခဲ့ကြတဲ့သူတွေအတွက်ဘတ်စကားမှတ်တိုင်တွေနဲ့ဆန္ဒပြတပိတ်ရှိရာနေရာတွေအပါအဝင်လမ်းလျှောက်တပိတ်တွေမှာလည်းပန်းတွေကိုကင်ဆောင်ပြီးအာဏာရှင်ကြာဆုံးရေးဆန္ဒပြခဲ့ကြပါတယ်။နွေဦးတော်လှန်ရေးလိုနာမည်ပေးထားတဲ့အာဏာရှင်ကြဆုံရေးဆန္ဒပြတပိတ်တွေတဲ့ကြဆုံသူများခဲ့တဲ့မြောက်ကလာမြို့မှာလည်းဒီကနေ့ကြီအစစ်နဲ့ပစ်ခတ်တာတွေရှိခဲ့ပါတယ်။ခီးတဲ့တင်ဆောင်လာတဲ့ဘတ်စကားကိုရက်ခိုင်းတာလမ်းထဲဝင်လာတဲ့ကားတွေကိုထွက်ကြည့်တဲ့ပြည်သူတွေကိုဆဲဆိုတာနဲ့ကြီအစစ်နဲ့ပစ်တာတွေရှိခဲ့တယ်လို့အဲ့ဒီအနီးမှာနေထိုင်နေသူတို့က VOA ကိုပြောပါတယ်
။ 1DF ကိုရက်ခိုင်းတဲ့ 1DF ကားပေါ်နေအဲ့ဒါလူတွေဆင်းဟိုင်းတဲ့ဆက်လက်တဲ့ပြစ်လက်ပစ်ခတ်တယ်။နေရောတော့မာလို့ကသမီးတို့ဒီမှာသေးသေးပဲယူနေတာပါ။အင်းနန်လိုင်းမြန်မာလိုတုံးလို့လည်းမရအောင်လို့ဖြစ်တင်းမောင်ချာလား။
အခုလိုပြစ်ခတ်ချင်းချောက်တာတွေရှိခဲ့တဲ့ရက်ွက်တွေတဲကိုမနေ့ညနေပိုင်းကပဲလက်နက်ကင်တပ်ဖွဲ့တွေရောက်လာခဲ့ပြီးတော့ပြည်သူတွေကိုအမှုနီးနဲ့နှုတ်ဆက်တာတွေလုပ်ခဲ့ပေမဲ့လေဒီကနေ့မှာတော့ဆိုင်ကယ်တွေကိုတင်းစီပြီးလူတချို့ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့သိရပါဗျ။ဒါ့အပြင်ရန်ကုန်မြို့ကိုရောက်နေတဲ့ CNN သတင်းထောက်ကိုဒီကနေ့အင်တာဗျူးဖြေခဲ့တဲ့ပြည်သူတွေကိုလည်းအရက်ဝင်းနဲ့လာရောက်ဖမ်းဆီးခေါ်ဆောင်သွားတာတွေဟာဒီညနေအချိန်အထိပြန်လွတ်မလာသေးဘူးလို့အနီးဝန်ကျင်မှနေထိုင်သူတွေကပြောပါရယ်။တကုံမျိုးနယ်ဆယ်မိုင်ဈေးက2ယောက်နဲ့မင်္ဂလာတုံဈေးက2ယောက်စုစုပေါင်း4ယောက်ဖမ်းဆီးခံခဲ့ရတာပါ။မတ်လ31ရက်ဗုဒ္ဓနေ့ညနေပိုင်းတုန်းကဥချင်းမောင်လမ်းမှာမောင်းနှင်လာတဲ့ဝန်ထမ်းကျူပိုရင်ကူစစ်တပ်နဲ့ရဲတွေကပစ်ခတ်လို့ဦးခေါင်းကိုကြီးစံထိမှန်ခဲ့တဲ့ရှင်ဟန်းတောင်ကိုရီးယားဗန်ဝန်ထမ်းအမျိုးသမီးကတော့ဒီကနေ့မှကွယ်လွန်သွားပါရယ်။စစ်ကောင်စီရဲ့ဖိအားပေးမှုကြောင့်ဒီကနေ့မှပဲသူ့ကိုချက်ချင်းတကြိုခဲ့ရတယ်လို့လည်းနှိစက်သူတွေကပြောပါရယ်။အကြမ်းဖက်ပြစ်ခတ်ခံရပြီးကြဆုံးသူများခဲ့တဲ့တောင်တကုံမြို့နယ်မှာလည်းဒီကနေ့အထိဆန္ဒပြသပိတ်တွေရှိနေသေးပါ။တောင်တကုံမြို့နယ်ကစီပင်ဝင်းတက်မှပြီးခဲ့တဲ့ပုတ်ထူးညပိုင်းတုန်းကတိုက်ပေါ်ထိဝင်ရောက်ပြစ်ခတ်ခံလိုက်ရတဲ့အမျိုးသားတဦးရဲ့အလောင်းကိုတော့ဒီကနေ့အချိန်အထိပြန်မရသေးဘူးလို့ရက်ကွက်နေပြည်သူတဦးကဖေဝေကိုပြောပါရယ်
။အဲဒီစီပင်ဝင်းတက်ကိုဝင်ရောက်အဲဒီပြစ်ခတ်မှုကပြစ်ခတ်မှုဖြစ်စဉ်မှာတယောက်တည်းတည်းမှာအလောင်းပြန်မရလိုက်ဘူး။တနက်လူရယ်ဆိုပြီးညဘက်ကို၃ချက်တိတ်ပြသွားတယ်ဝါဆုံးပါလေအလောင်းပြန်မရဘူး56လမ်းဆောင်မှာတော့ပြနေကြတယ်မဟုတ်တရားခွန်ဘက်အချမ်းကျတော့နည်းနည်းငြိမ်သွားတာပါမယ်ငြိမ်သွားတော့သူတို့ကတက်ဆွဲထားတာပါအဲ့လိုမျိုးပြစ်ခတ်ထားတော့ဘယ်လိုမှလှုပ်မရတဲ့အနေအထားမျိုးလို့ငြိမ်နေကြတာပေါ့
ဒီလိုအခြေအနေမှာပဲဒီမြန်မာနိုင်ငံမှာ fiber ကျိုးနဲ့တွေ့ထားတာမဟုတ်တဲ့ကျိုးမဲ့ broadband internet ဆက်သွယ်မှုတွေကိုမင်းညကစလို့အကန့်အသတ်မရှိပိတ်ထားတယ်လို့လက်ခံဖုန်းနဲ့ internet သုံးနိုင်တဲ့ wifi နဲ့ mobile data internet ဆက်သွယ်မှုတွေကိုလည်းဆက်ရနာသိမ်းပြီးကလေးကပိတ်ထားတဲ့အတွက်ပြည်သူတွေအနေနဲ့သတင်းမှန်ရရှိရေးစိုးရိမ်တာတွေလည်းရှိနေပါတယ်ရှင်
။မက်ခင်ဖြူထွေးပြောပြပေးခဲ့တာပါရှင်။မြန်မာနိုင်ငံတဝန်းစစ်အုပ်ချုပ်ရေးကောင်စီစန့်ကျင်လှုပ်ရှားမှုတွေအရှိန်မပြတ်ဇက်တိုက်ပြုလုပ်နေတာနဲ့အတူစစ်တပ်ဘက်ကဆန္ဒပြနေတဲ့ရွာတွေကိုမီးရှို့တာအပါအဝင်နှိမ်နှင်းဖြိုခွင်းနေပါတယ်။ဆရာနာရှင်ကိုစန့်ကျင်နေတဲ့ပြည်သူတွေကတော့ဒေသစုံမှာဆက်ပြီးတော့ဆန္ဒပြနေတယ်လို့ရရလက်နက်နဲ့ပြန်ပြီးခုခံနေကြတဲ့အခြေအနေလည်းရှိပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင်။
စစ်တပ်အနာဒိနာကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုဦးဆောင်ခဲ့တယ်လို့ CDM လှုပ်ရှားမှုကိုအားပေးလို့စစ်ကောင်စီကဖန်ဝရန်ထုတ်ထားတဲ့သခိုင်းတိုင်းရင်းမာပင်မြို့နယ်ဝစိန်တောင်ဒေသတပြေအေးကျေးရွာကဘုန်းတော်ကြီးတစ်ပါးကိုဒီကနေ့အစောပိုင်းမှာစစ်တပ်နဲ့ရဲကလာရောက်ဖမ်းဆီးချိန်ရွာသားတွေကပြန်ခုခံတဲ့အတွက်နှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့တပြေအေးကျေးရွာကဆရာတော်ဦးတော်ပါသားကအခုလိုမိန့်ကြားပါတယ်
။ရွာအရှိဘက်ကဖုန်းကြောင်းရှိတယ်ဖုန်းကြောင်းရှိဘက်ကကောင်းမွာနေတော့တည်ပြစ်တာတဲ့ပြတာအဲ့ဒီမှာရွာပေးလေးမှာလည်းဒီကကောင်းတာတကူကတော့ရွာသူရွာသားတွေကအရင်ညီတော့သူတို့မှလည်းဒီဒေတာလုံးတဲ့ဒီတူမီတနတ်တွေရှိတယ်အဲ့ဒါအရင်ကခံပြကြတော့အင်းအားရမ်းများတဲ့ခါကျတော့နောက်ဆုံးမနေ့3နိုင်4နိုင်လောက်ကနေစပြတာဟောလောက်ထိနေရင်2နိုင်လောက်ထိကြာတယ်အ အဲ့ဒါတိကျခက်ကြရင်းနဲ့နောက်ဆုံးတော့တို့ကဦးဇင်းတို့တစားကနေခေါ်သွားပြီးတော့အခုတော့ထွက်သွားပြီအဲ့ထွက်သွားတာကိုရွာသားတွေကပြန်ပြီးတော့ရွာသားတွေပြန်ပေးဖို့ဆိုပြီးတော့လိုက်ကြည့်ရင်အခုဒီပြည်တုံးရှိသေးတယ်အဲဒီဆုံးလည်းရှိတယ်လို့ပြောတယ်လောလောဆယ်ပဲခုနလေးမှကိုဖုံးဝင်လာတာကတော့တယောက်တော့ကျသွားပြီဆိုတော့တင်းမိုးတယ်ရှိတာကနေပေါ့နော်အဲ့ဒါတန်ရရတာလည်း3-4ဦးရှိတယ်မနေ့ကဘူး3-4ဦးရှိတယ်တန်ရရတာအနည်းဆုံးကတန်ရရတဲ့လူက9ဦး10ဦးတော့ရှိမယ်ဒီဆုံးကတော့ဦးရင်းကလည်းအတိအကျမပြောနိုင်ဘူး2ဦး3ဦးတော့ရှိမှတင်တယ
်စကိုင်းတိုင်းကစကိုင်းမြို့မှာတော့ညကင်းဆောင်နေသူကိုစစ်တပ်နဲ့ရဲကပြစ်ခတ်တာကြောင့်ပွဲချင်းပြီးတည်ဆုံးသွားပြီးနာရီကိုနေချင်းလုလဲ့ရပါတယ်ဒါပြင်မန္တလေးတိုင်းဒေသကြီးပြင်ဦးလင်ခိုင်စင်ကူးမြို့နယ်ညောင်ဝန်းကျေးရွာမှာ ABD ရဲ့ညာဘက်ကညာတပိတ်ဆန္ဒပြလို့စစ်တပ်နဲ့ရဲကရွာကိုရောက်လာပြီးနေအိမ်တချို့ကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ကြေးရွာသားတူကပြောပါတယ်
။အကောင်9နာရီလောက်မှကသူတို့ကကား3စီးကား4စီးနဲ့ဝင်လာပြီးတော့ကျွန်တော်တို့ရွာထဲကိုဝင်ပြီးတော့အဲ့ဒီကျွန်တော်တို့ရွာအရှေ့ပိုင်းလောက်ကျတဲ့အိမ်ပေါ့ဗျာကျွန်တော်တို့အဲ့ဒီအိမ်3အိမ်ကိုကျွန်တော်တို့မီးရှို့သွားတယ်ဗျာ။ဒါနဲ့မိုးပေါထောင်ဖောက်ပြီးတော့ဝင်လာတာပေါ့ဗျာအဲဝင်လာပြီးတော့ကျွန်တော်တို့အဲ့မှာပဲသူတို့ဘူဒိုဇာဝါကကျွန်တော်တို့ဘဖိုးတစည်းပါတယ်ဘဖိုးနဲ့ကျွန်တော်အိမ်တွေကိုအဲ့ဒီနှစ်ထပ်အိမ်တွေကုန်တွန်းလှည့်ပြီးတော့သူတို့မီးတွေနဲ့တက်စီတွေလောင်းပြီးမီးတွေရှို့ကြတာပေါ့အဲ့ကြေးရွာလူ၄ယောက်လည်းသူတို့မင်းညားကတခါတည်းဖမ်းသွားတယ်အဲ့လိုမျိုးဆိုကျွန်တော်တို့ကမင်းညားတုန်းကတော့ကျွန်တော်တို့ညောင်းကဒီဟိုကျွန်တော်တို့ဒီအားကစားကွင်းပေါ့ဗျာဘလုံးကွင်းထဲမှာကျွန်တော်တို့လူ340လောက်ဒီညာသပိတ်သဘောမူနဲ့လှုပ်တဲ့ဟာမျိုးကိုသတင်းပေးတဲ့လူကရှိလို့မို့သူကဝင်ပြီးတော့ဖြိုတာလို့တော့ကျွန်တော်တို့ကြေးရွာကိုတော့အဲ့လိုတော့အဲ့လိုပဲပြောတယ်ဗ
ျဒီလိုမျိုးနေအိမ်တွေကိုမီးရှို့တာညာသပိတ်ကိုဖြိုခွင်းတာကြောင့်ကြေးရွာနေသူတို့ချို့ဟာအနီးအနားကကြေးရွာတွေစီမှာထွက်ပြေးခိုလုံနေကြရပါတယ်ပြီးကြတဲ့ရက်တွေကစစ်ကောင်စီစန့်ကျင်ရေးဆန္ဒပြလို့ပြစ်ခတ်တာတွေရှိခဲ့တဲ့မြကြီးနားမြို့မှာဒီကနေ့လဲဆန္ဒပြကြပါတယ်ဒီနေ့တော့အကြမ်းဖက်ဖြိုခွဲတာမရှိဘူးလို့ဒေသခံတူကပြောပါတယ်
။ဟုတ်ချင်းတယ်ဒီနေ့တော့တပိတ်တော့ပုံမှန်တိုင်းမရှိသေးဘူးဟိုလိုဆရာတော့ဟုတ်ဖြိုခွဲရတော့စစ်တပ်ကတော့နောက်ကမြောင်းလိုက်နေတယ်သူတွေကလောက်စားတပိတ်ပုံစံနဲ့တော့ရက်ကွက်လိုက်တော့လုံနေကြတော့တွေ့တယ်
။မြကြီးနားမြို့ပေါ်ကဆန္ဒပြပွဲတွေကိုတပ်ကပစ်လို့တင်းဆုံသူ3ဦးထိရှိခဲ့ပြီးအများပြားဒဏ်ရာရသလိုလူအယောက်80ထက်မနည်းဖမ်းဆီးခံခဲ့ရပါတယ်။ကချင်ပြည်နယ်ကပဲမိုးညင်းမြို့မှာလဲဆန္ဒပြပွဲတွေရမသွားပဲပုံစံမျိုးစုံနဲ့ဆက်ရှိနေတယ်လို့မိုးညင်းမြို့ကတူကပြောပါတယ
်ဆန္ဒပြရတာလဲအရှိရနဲ့ကိုင်းရှိတွေ့ရှိအဲ့လိုလေးထွက်ပြီးတော့မှဆန္ဒပြကြလေးပဲရှိရတဲ့အဲရက်သွားမယ်တော့ထင်မူရတာခဏတဖို့နဲ့ပြန်ပြီးတော့မှကတိဆန္ဒပြကြလေးမယ်လို့တော့ထင်တယ်
ရန်ကုန်မန္တလေးမုံရွာနဲ့တဝဲအပြင်တခြားမြို့ကြီးတွေမှာလည်းဆရာနာသိမ်းမှုကိုပုံစံမျိုးစုံနဲ့ကန့်ကွက်နေကြဆဲပါနိုင်ငံတော်မှာဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကပြစ်ခတ်တာကြောင့်တေဆုံးသူ930ကျော်ရှိနေပြီဖြစ်ပြီးအများစုကရန်ကုန်နဲ့မန္တလေးတို့ကဖြစ်ပါရယ်ခင်ဗျာ
ခုကြော်ကြော်သိမ်းပြောပြပေးခဲ့တာဖြစ်ပါရယ်ရှင်ဆရာနာသိမ်းမှုစန့်ကျင်ရေးဆန္ဒပြပွဲမှာပါဝင်လို့ထိမ့်သိမ်းခံထားရတဲ့သူတွေထဲမှာတီစဲဥပဒေနဲ့အညီရတဲ့တဲ့အခွင့်အရေးမရဘဲဆုံးရှုံးနေရသူတွေရှိသလိုဥပဒေကြောင့်အရာခုခံခြေပပိုင်ခွင့်မရသူတွေလည်းတော်တော်များများရှိနေပါတယ်ရန်ကုန်ကလာတဲ့သတင်းမဆုမျက်မုံပြောပြပေးပါရှင
်ဆစ်အာနာသိမ်းအုပ်ချုပ်နေတာနှစ်လကျော်သွားချိန်မှာအာနာရှင်စနစ်စန့်ကျင်ဆန္ဒပြလို့ဖမ်းဆီးခံရသူ2900ထက်မနည်းရှိနေပါပြီဆန္ဒပြပွဲဦးဆောင်သူတွေအကြမ်းဖက်အာဏာဖီဆန်ရေး CDM နှုတ်ရှားသူတွေကိုတေတံအထိပေးနိုင်တဲ့နိုင်ငံတော်ပုံကံမှုလို့ပြစ်မှုမျိုးအထိတက်ပြီးတော့ဖမ်းဆီးတရားစွဲထားပါတယ်။အဲ့လိုဖမ်းဆီးခံရသူတွေထဲမှာဒီဇယ်ဥပဒေနဲ့အညီရတဲ့တဲ့အခွင့်အရေးတွေဆုံးရှုံးနေတယ်လို့ဥပဒေကြောင့်အရာအခုခံခြေပါခွင့်တွေမရနိုင်ဘူးဖြစ်နေတဲ့အခြေအနေကိုအမည်မဖော်လို့တဲ့ရှေ့နေတယောက်ကအခုလိုပြောပြပါဗျာ။မိဘနဲ့ဆက်သွယ်ခွင့်ရ
မယ့်ဟာတွေပြည်ထောင်စုကဥပဒေကြောင့်အရာဥပဒေအခွင့်အရေးခွင့်ရမယ့်ဟာနော်။အဲ့ဒီဥပဒေဆိုဥပဒေခွင့်ခွင့်ရမယ့်ဟာပြည်ထောင်စုအကြံသူရဲ့ဟိုဘောဟိုအချင်းကြီးကိုပြန်ပြန်ပြီးတော့ပြောပြနိုင်ဖို့အဲ့ဒီဟာမျိုးတွေနောက်တစ်ခုကတော့ဟိုချုပ်တင်တာဟဲ့ပို့ပြီးတော့ချုပ်နေတာမျိုးတွေဥပမာချင်းဟိုတချို့ဟာတွေကကျွန်တော်တို့မတူတာအပ်တဲ့အချင်းကြာကြီးဟိုဖန်တီထားတာမျိုးတွေအဲ့ဟာမျိုးတွေနောက်တစ်ခုကျတော့တချို့ကျတော့ဟိုဘောတူတော်တူတော်နဲ့စစ်ထဲမှာပူနေတာဗောလေဟိုဟာပုံမှန်ကံမလားမတက်ဘူးလားအဲ့ဟာမျိုးတွေလည်းကြုံကြုံရတဲ့ဟာရှိတယ်ဗောလေအဲ့ဒါတွေကတော့လက်ရှိ
ဒါကတော့အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုကြောင့်ဖန်ခံရသူတွေကိုဥပဒေကြောင်းကနေကူညီပေးနေတဲ့အရှင်နေတယောက်ကလက်ရှိသူကျုံနေရတဲ့အခက်အခဲတွေကို VOA ကိုပြောပြတာပါဖန်ခံထားရတဲ့အထက်မှာအသက်မပြည့်သေးတဲ့ကလေးငယ်တွေလည်းပါဝင်နေပါတယ်ဒီဇယ်ဥပဒေတွေအရဖန်စည်းခံရတဲ့လူတယောက်ဟာအသက်16နှစ်မပြည့်သေးရင်ရက်ရှည်ချုပ်ထားပိုင်ခွင့်မရှိသလို ပြစ်မှုမြောက်တယ်လို့ဆုံးဖြတ်ရင်တော့မှလူငယ်ထိန်းသိမ်းရေးစခန်းတွေမှာသာထိန်းသိမ်းရမှာဖြစ်ပါတယ်။အခွင့်အရေးဆုံးရှုံးနေတဲ့အသက်မပြည့်သေးသူတွေရဲ့အခြေအနေကိုလည်းရှင်းနေကရှင်းပြပါတယ်
။ကလေးတွေအကာအကွယ်ရမယ်အစားအသောက်ဘာဖြစ်လဲဆိုတော့ကိုယ်ကအကာအကွယ်မရတဲ့ကျန်းတဲ့ခံကလေးတွေအပန်းကြီးချင်မှအဲ့ဒါကိုအေးအေးပန်းပန်းရှိတယ်။အဲ့ဒါမှစပြီးတန်းဖက်တာပေါ့။ဟိုထူထောင်လာကြတဲ့တဲ့ဟာမျိုးတွေချုပ်ကလေးတွေဆိုရင်ထူထောင်ကြတဲ့ပြီးတော့ဟိုခဲရတဲ့ကလေးတွေတန်ရလာရှိသူတော့သူ့တော့ဟိုဘာဘာချင်းနဲ့သူဖြည့်နေရှိ။အဲ့ဆေးကုတာမှုအမြန်ဆုံးရဖို့အခုကြီးအရှောကြာနေတယ်။တချို့ကလေးတွေကိုဒီအဆင့်ကျောင်းထဲမှာတော်ထားတာပေါ့လေ။အဲ့ဒါကလေးတုံးနေတော့ကျွန်တော်အခုကြီးကိုဟိုဒါဒါစတိပြေကျွန်တော်ထောင်းနေတဲ့ဟာတွေပဲကျွန်တော်တွေ့နေရတဲ့ဟာပေါ့လေ။အချင်းတော်တွေရောက်လာတဲ့အခါမှာတချို့ကအချင်းတော်တွေမှာကျွန်တော်ကချက်နေမှာကလေးတို့ထင်းထင်းလာမျိုးကျွန်တော်ကမလုပ်ဖို့လုပ်တယ်။အဲ့မလုပ်ရမယ့်ဟာပေါ့။ဒါမှမဟုတ်ကထင်းထင်းထားတဲ့ခံရတဲ့ဟာမျိုးတွေဖြစ်နေကလေးတွေကဘသူအချင်းနေနဲ့ဆုံးဖြတ်နေတဲ့ဆိုတော့လည်းမသိဘူး။အဲ့ဒီဟာဒီဟာတွေကကျွန်တော်ကလက်ရှိမှာချိုးဖို့ခံတဲ့ဟာမျိုးပေါ့လေ။ထင်းထင်းခံတဲ့ဟာမျိုးတွေ
လက်ရှိမှာအာနာရှင်စန့်ကျင်ရေးဆန္ဒပြသူတွေကိုအင်းစိန်အကျဉ်းထောင်ရွှေပြည်သာစစ်ကြောရေးစခန်းနဲ့တက်ဆိုင်ရာမြို့နယ်ရဲစခန်းတွေမှာဖမ်းဆီးချုပ်နှောင်စစ်ဆေးမှုတွေကိုလုပ်နေပါတယ်။ရန်ကုန်တိုင်းဒေသကမြို့နယ်6မြို့နယ်မှာစစ်အုပ်ချုပ်ရေးအခြေအနေကြေညာထားတာကြောင့်ဒီကြေညာထားတဲ့နေရာတွေကနေဖမ်းဆီးခံရသူတွေဟာစစ်ခုံရုံးတင်စစ်ဆေးခံရမယ့်အခြေအနေဖြစ်ပါတယ်။သူတို့အနေနဲ့ပြင်ပရှေ့နေရစီကအခုအညီရယူခွင့်ခုခံခြေပါခွင့်လည်းမရကြပါဘူး။ဒီမျိုးနယ်6ခုကဖမ်းဆီးခံထားရသူတွေနဲ့ပတ်သက်လို့ဘယ်နှယောက်ကိုဘလို့ပုံမှန်တွေနဲ့အရေးယူမလဲယူထားတယ်လဲဆိုတာမသိရတယ်လို့ဘယ်နှယောက်ကိုပြစ်ဒဏ်ချအရေးယူပြီးပြီလဲဆိုတာတော့မှဆက်ရဲမသိနိုင်ဘူးလို့ဖမ်းဆီးခံထားရသူတွေကိုကူညီပေးနေတဲ့ရှင်တွေကပြောပါတယ်။မျက်ကွယ်စစ်ဆေးမှုတွေတစ်ဖက်သက်စီရင်ချက်ချမှုတွေကိုခုခံကာကွယ်ပေးဖို့အတွက်လည်းအတော်လေးခက်ခဲနေတယ်လို့ကူညီပေးနေတဲ့ရှင်တွေကပြောပါတယ်။အာဏာသိမ်းအုပ်ချုပ်နေတဲ့စစ်တပ်ရဲ့ဖမ်းဆီးခံရသူ3000နီးပါးရှိနေတယ်လို့ပြစ်ခတ်လို့တိတ်ဆုံးသူကလည်း930ကျော်ပြီလို့ AABB ကထုတ်ပြန်ထားပါဗျ။တိတ်ဆုံးသူတွေထဲမှာလူမမဲအသက်10နှစ်အောက်ကလေးတွေလည်းပါဝင်ပါတယ်ရှင
်။မဆုမြတ်မော်ပါရှင်ဆက်ပြီးတော့အပတ်စဉ်အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာအရသာဆိုရကိုဖြုတ်ချပြီးတော့အာဏာသိမ်းလိုက်တဲ့စစ်တပ်ကဆန္ဒပြပြည်သူတွေကိုအင်အားသုံးတပ်ဖြတ်နေတာနဲ့ပတ်သက်လို့ပြည်ပရောက်တွေကြားမှာစိုးရိမ်မှုတွေရှိနေပါတယ်။ဒီထဲမှာစင်ကာပူရောက်မြန်မာတွေလည်းပါဝင်ပါတယ်။ဒီစင်ကာပူရောက်မြန်မာတွေဘက်ကဘလို့ကူညီထောက်ပံ့ပေးနေတယ်လဲဆိုတာကိုစင်ကာပူမှာနေထိုင်တဲ့မတ်မေဝင်းနိုင်ကိုဆက်သွယ်မေးမြန်းပြီးမတ်ခင်ဖြူထွေးတင်ဆက်ထားပါတယ်။
There's a path we must choose sometime. Gotta stand up and fight sometime.
အမေဝင်နိုင်တို့ဒီစင်ကာပူမှာရှိနေတဲ့မြန်မာတွေဆိုလို့ရှိရင်လည်းအခုမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေပေါ်မှာတက်နိုင်တဲ့ဘက်ကပေါ့နော်လှုပ်ရှားနေကြရတယ်ဆိုတာတွေသိရတယ်ဆိုတော့အခုလက်ရှိဘာတွေလုပ်နေကြလဲပေါ့နော်ဘာတွေများပြပကနေပြီးတော့လှုပ်ဆောင်ပေးနေတာတွေရှိပါလဲ
ကျမကစင်ကာပူမှာက US တို့ UK တို့ Australia တို့မှာလိုမျိုးဆန္ဒပြလို့မရဘူးအဲ့တော့စင်ကာပူမှာနေနေတဲ့လူတွေကလုံးနိုင်တာကအဓိကနှမျိုးပဲရှိပါတယ်တခုကonline တိုက်ပွဲပေါ့နော် online မှာနေပြီးတော့သတင်းတွေထင်ပေးမယ်သတင်းတွေပါလာပြန်ပေးမယ်တချို့ petition တွေလုပ်ပေးမယ် email တွေပို့ပေးမယ် social punishment address ကိုဟိုတက်ဆိုင်ရာတောင်းနေဖြစ်ဖြစ်တက်ဆိုင်ရာတန်ရုံးနေဖြစ်ဖြစ်ကိုတောင်းဆိုပေးမယ်ဒါမျိုးပဲရှိပါတယ်နောက်တစ်မျိုးကဆိုတော့လိုအပ်တဲ့နေရာမှာငွေကြေးအရာအခုနေလိုခဲ့ရင်တောင်းပို့ပေးရမျိုးပေါ့ငွေကြေးရမှာကျွန်မတို့အခုလုံးနေတာ၃မျိုးရှိပါလိမ့်မယ်တစ်ခုက CDM လောက်တမိုင်းအတွက်ဘယ်ညမှာလဲလို့လို့ပေါ့တချို့ကလည်းငွေကြေးတိုင်းရယ်ဆိုပါတချို့ကလည်းအစားအသောက်ကိုဝယ်ပြီးတော့ပို့လာမျိုးလည်းရှိပါတယ်နောက်တစ်ခုကကျောင်းဆုံးသွားတဲ့လူတွေရဲ့ဒဏ်ရာရပြီးတန်ရခဲ့တဲ့လူတွေရဲ့ကျန်ရသူမိသားစုတွေကိုလည်းပံ့ပိုးမှုတွေတော့များရှိပါတယ်နောက်ဆုံးတစ်ခုကတော့အခုဆန္ဒပြနေတဲ့လူတွေမှာများသောဖြင့်လာပါချီကိုကာဖို့တော့မှာ helmet တို့တိုင်းကာတို့လုံးလုံးလောလောမရှိပါဘူးအဲ့ဒါကြောင့်မလို့အဲ့လိုမျိုးတွေတံပိုးပေးရမျိုးတဲအီတီအားစားဟိုစီစဉ်ပြီးတော့ပို့ပေးရမျိုးရှိပါတယ
်ဟုတ်ကဲ့အခုအခြေအနေတွေကပို့ပြီးတော့ဆိုးလာတာတွေရှိတယ်ဒီတွင်းမှာတော့မှပဲသွားအလားပစ္စည်းပို့တာအစားခက်ခဲနေတဲ့အချိန်မျိုးမှာအခုစင်ကာပူနိုင်ငံကနေပြီးတော့မဟုတ်အခုလိုကူညီတဲ့အခါမှာအခက်ခဲတွေဘယ်လိုအခက်ခဲတွေရှိနိုင်လဲ
ဟုတ်ပစ္စည်းမိုင်းနဲ့ပတ်သက်လို့ကတော့တတိထားရတာအဓိကဟိုဘက်မှာလုပ်ပေးနေတဲ့လူတွေကိုသူတို့ကလာပြီးတော့တတိမထားမိအောင်လို့ပေါ့နော်အခုကျတော့ဥပမာပတ်စံနေအလုံးရင်းနဲ့ဝင်လာတယ်ဆိုသူတို့တတိထားမိမယ်တတိထားမိရင်အဲ့လူကိုဖမ်းမှာတော့ပါလို့ရှိနိုင်တယ်ဆိုတော့ပတ်စံကိုခွဲပို့အောင်မျိုးလုပ်ပေးရပါတခါလေကြာရင်ဒီဘက်မှာပတ်စံရောက်နေပြီနဲ့ဟိုဘက်ကိုလွှဲမပေးတဲ့နေရာမျိုးရှိပါတယ်နောက်တစ်ခုက ခုနနောက်ချွေပြောသလိုပဲတကယ်လို့ဒါလမ်းမဆက်တွေခက်ခဲလို့အေးအရာမပေါ်နေပြနိုင်တာမျိုးပေါ့နော်အဲ့လိုမျိုးလည်းတစ်ခါလေးရှိပါတယ်ကျေးဇူးရမှာလည်းတူတူပါပဲဟိုကာကွယ်ရေးတရှိရေးပို့ပေးရခါကြရင်ဟိုရက်ွက်ကိုအရင်အတိပေးရပါတယ်အများသောအချင်းရတော့ရက်ွက်ကဒီမှာသူတို့ကားရည်ပါရေးဆင်လိုက်တဲ့ခါမှာလူတယောက်နဲ့ယောက်ပဲပါတယ်ပြီးတော့ကာကွယ်ရေးတရှိရေးပါတယ်စားသောက်တွေပါတယ်ဆိုသူတို့ကလည်းလမ်းပြပြီးတော့လိုက်ပို့ပေးပါတယ်ဒါမဲ့တစ်ခါလေကြာရင်တော့လည်းဝင်းနေပိတ်ထားတဲ့တောင်နဲ့အခက်အခဲရှိရဲ့နောက်တစ်ခုကလူရလူရကဒီမှာတို့ကြည့်တဲ့ပတ်စံကဟိုစုပြီးတော့လူရမဟုတ်တဲ့အကြောင်းလို့တစိမ့်နေရစပြီးလူလာတဲ့အခါကျတော့သူကိုစိတ်ရင်းနေပြန်တင်ရတာမျိုးပြီးတော့သူနေရအောင်လို့ပင်နေရမှာဘယ်လိုလူခဲ့ရအောင်မျိုးပြောပြရုံမျိုးရှိတဲ့အခါမှာကိုယ်စင်တဲ့အခါမှာရစီတွေပါတယ်ကိုအခုကျမတို့ကစိုက်နေမယ်ဖြတ်ပြီးတော့မှတူပါတယ်မဟုတ်ရင်စိုင်းနေလို့ပါတဲဆိုင်ရအစာလိုက်ခံနေရဆိုမျိုးသိရလို့ပါ
အခုအကူကြီးကိုပေးပြီးတဲ့နောက်ပေါ့နော်ထိရရောက်ပြီးနိုင်တယ်လို့ထင်တာဘလောက်ထိအကူကြီးတွေရောပေးခဲ့ပြီးပြီလဲ
ကျွန်မအခုလုံးနေရာကကိုရောင်းရတဲ့လူကိုနဲ့အရင်ရင်းနေတဲ့လူတွေကနေတစ်ဆင့်မိသားစုမိတ်ဆွေရတစ်ဆင့်နဲ့လုံးနေရပါဟိုကမှတခြားအဖွဲ့အစည်းတွေလည်းရှိပါတယ်နောက်ပြီးတော့သာနာဟောင်းအဖွဲ့အစည်းတွေလောကအလမ်းမိုင်းအဖွဲ့အစည်းတွေပေါ့နော်သူကလည်းသူတက်ဆိုင်ရတက်ဆိုင်ရနေတစ်ဆင့်တစ်ဆင့်လူပါကျွန်မကြည့်ပါတယ်အဲ့တော့သူတို့ဒီလောက်ကူညီပေးပြီးလဲတော့ကျမတို့မခံမှန်းတတ်ပါဘူး။ဒါပေမဲ့ကျမပတ်ဝန်းကျင်မှာတော့လူတဦးတဦးစီကအနည်းဆုံး9တိုင်းကနေပြီးတော့30 30တက်ထိတယောက်တည်းတဦးတဦးစီကဒီရပိုင်းဒီလပိုင်းကျမပေါ့နော်ပို့ပေးပြီးဆိုတော့ကျမသိပါတယ
်။ဟုတ်ကဲ့ဆိုတော့စင်ကာပူမှာရှိနေကြတဲ့မြန်မာတွေတော်တော်များများတော့ဝမ်းဝင်းပြီးတော့ကူညီပေးနေကြတယ်ဆိုတာမျိုးပေါ့နော်ဆိုတော့အခုအချိန်မှာဘယ်လိုအကူအညီမျိုးကအထူးရောက်ဆုံးဖြစ်မယ်လို့ရောထင်တယ်ပြည်ပမှာရှိတဲ့မြန်မာတွေအတွက်ပေါ့နော်ပြည်သူတွေတကယ်လိုချင်တဲ့ဆန္ဒတွေပြည်ဝဖို့ဘယ်လိုအကူအညီထောက်ပံ့မှုမျိုးကအခုအချိန်မှာအထူးရောက်ဆုံးဖြစ်မယ်လို့ထင်ပါလဲ
ပြည်ပမှာရှိတဲ့လူတွေကထောက်ပံ့နိုင်ဆုံးကတော့ငွေရေးစည်းရေးဖြစ်မယ်လို့ထင်ပါတယ်ဒါဖြစ်လို့လည်းဆိုတော့ CDM ကလည်းဆက်သွားမှာ CDM ကအထူးရောက်ဆုံးမှာဘလို့တဲ့လမ်းမမှာထွက်တဲ့လူတွေလည်းနည်းနည်းနည်းပါတယ်ဒီကတော့ထွက်ရင်လည်းကိုယ့်ဘက်ကပါလမ်းမမှာမရှိတဲ့တောင်မလို့ကိုကသွားပြီးတော့သူတို့ကိုစတိခံရတယ်လို့ဖြစ်နေတာပြီးတော့ထိထားတဲ့လူတွေကလည်းအခုကြီးအများကြီးလိုပါတယ်တချို့မိသားစုတွေတော်တော်ချုပ်တဲ့ဆေးရီကိုပြရမယ်ဟိုကျန်ရင်းခဲမိသားစုတွေမှာသူတို့ရဲ့ဝင်ငွေတွေပါတယ်တော်တော်နည်းသွားတာမျိုးလည်းရှိနေဆိုတော့ပြည်ပလူတွေကငွေရေးသေးသေးဆက်ပြီးထောက်ပံ့နေဖို့လိုပါလိမ့်မယ်အဲ့တော့ကျမတို့ဒီမှာအလုပ်တွေဆက်လုပ်နေရမယ်ပတ်စံတွေဆက်ဆုံနေရမယ်သာသာလို့မရဘူးပေါ့နော်အဲ့လိုမျိုးကျမမြင်ပါတယ်ဒါနဲ့ကျမတို့ခုလုံးနေတဲ့နောက်တစ်ခုဟိုတဲအိတ်တွေပို့တာမျိုးတိုင်းကာတွေဝယ်ပြီးတော့ဝိုင်းပို့ပေးရမျိုးအဲ့အမျိုးကလည်းလုပ်ပေးရမယ်လို့ကျမမြင်ပါဘာဖြစ်လို့လဲဆိုတော့လောလောဆယ်ကျမတို့ပံ့ပိုးနိုင်တဲ့အကောက်ွယ်ပစ္စည်းတွေကဒီအစ်စ်အကိုမနိုင်မနေလို့အနည်းဆုံးတော့ပေါ့နော်ရဘာကြီးထိပ်ပြီးတော့တန်ရာတွေအများကြီးမရတာမျိုးပေါ့အနည်းဆုံးတော့နည်းနည်းတပါတော့ကောက်ွယ်ပေးနိုင်လိမ့်မယ်လို့ထင်ပါတယ်အဲ့တော့
ဒီမှာဒီနှစ်ခုအားဆက်သွားမယ်လို့ညီမတစ်ဆက်ချေပဲကျမဟိုမေးချင်တာကလေဆိုကိုကိုရိုင်းကလည်းအခုအပြင်မှာရောက်နေတဲ့သူတယောက်အနေနဲ့ဆိုတော့လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေရောကိုအနေနဲ့ဘယ်လိုခံစားရလဲဘယ်လိုမြင်မိလဲ
ပြောရရင်စစချင်းမှာတော့လုံးဝမယုံနိုင်ဘူးပေါ့ပြီးတော့အခုရက်ထိလည်းမယုံနိုင်ဘူးမယုံနိုင်ဘူးဆိုတာဗမာပြည်မှာအခုဘာဝတရားဥပဒေစိုးမိုးရေးမရှိဘူးသူတို့လုပ်ချင်နိုင်လို့လိုရနေရယ်မာရှယ်လောပဲပြောပြော144ပဲပြောပြောရှိတဲ့ညလူဝင်တက်လို့ရနေလို့ချင်းမလို့လို့ရနေကြောအဲ့ဒါဘလုံးမဟိုလက်ခံလို့မရဘလုံးမမခံစားနိုင်တဲ့အခြေအနေပါအဲ့တော့ရှိဆက်လည်းဆက်တော့သွားမယ်ဒါပေမဲ့တစ်ခါလေးကြရင်ဒီပါရောက်နေတဲ့လူတယောက်အနေနဲ့ဒါလို့ပါဟိုလို့ပါလို့လဲတိုက်တွန်းလို့မရဘူးလို့ကျွန်မမြင်တယ်ဒါဖြစ်လို့လဲဆိုကိုကရေးပြမမသူတို့နဲ့တူတူရှိမှမရှိနေပဲအတက်ခံရလဲကိုမဟုတ်ဘူးပြီးတော့ညာဘက်တနက်တွေတတိုင်းတိုင်းလာဖောက်ရင်တောက်ပြီးအိမ်ထဲမှာပုံနေရလဲကိုမဟုတ်ဘူးအဲ့တော့အပြင်မှာတအားကိုစိတ် source data track ပြီးတော့ဘာလို့အမှန်မတည်ကိုရမယ်အဲ့လိုမျိုးခံစားရတယ်အဲ့ဒီအတွက်ကြောင့်မလို့လဲအတန်းအများဆုံးထွက်နိုင်ပေးဖို့ကြိုးစားရတယ်ဒါပေမဲ့နောက်ဆုံးကြရင်တော့ကျမကမြမဖြီးတွင်းရကြည့်သူရဲ့ဆန္ဒကအတိတ်ကလို့ထင်ပါတယ်ပြီးတော့သူရဲ့ဆန္ဒဖြစ်သွားအောင်ကိုကအနောက်ဆုံးအနောက်ကနေပြီးတော့အဆန်းကုန်တန်ဖိုးပေးဖို့အတိတ်ကလို့လည်းထင်ပါတယ်
ကိုကစင်ကာပူမှာရောက်နေရဆိုတော့စင်ကာပူနိုင်ငံဆိုရလဲဒါမြန်မာနိုင်ငံနဲ့အိနီချင်းဒေသတွင်းနိုင်ငံတစ်ခုဖြစ်တဲ့ဆိုတော့စင်ကာပူအစိုးရအနေနဲ့နောက်စင်ကာပူပြည်သူတွေအနေနဲ့ရောဘာတွေအခုချိန်မှာလုပ်ပေးသင့်တယ်လို့ထင်လဲ
ဟ Singapore ဆိုရနေနဲ့ကျွန်တော်တို့တောင်းဆိုနေနဲ့နေရတာပါလေစဆက်ဆက်ကျင်းဆို3ဘတ်4ဘတ်လောက်တော့ရှိပြီခင်ဗျာဒီမှာကျွန်တော်တို့ဒေတာတလောက်တချို့ဘန်စီရင်နေဘန်အကောင့်နေရှိတယ်ဆိုရဘန်နာငွေရှိရလို့ဒီထားရပေါ့နော်အဲ့အတွက်တောင်းမလို့ကျွန်တော်တို့ဟာဆိုရကိုအဲ့ဘန်နာငွေကိုအခုလက်ရှိအဲ့စစ်အတန်းတအုပ်စုကိုမထုတ်ပေးဖို့အဲ့အမျိုးတောင်းဆိုထားရှိပါတယ်စင်ကာပူနိုင်ငံသားရဲ့အတွက်ကဘာလို့ပြောရမလဲဆိုတော့ဒီမှာအများကြီးမမျှော်လင့်ထားဖို့ရှင်းရှင်းပြောရအောင်။ဘာဖြစ်လို့လဲဆိုတော့စင်ကာပူနိုင်ငံသားတွေကဒါမျိုးလည်းမခံစားဘူး။ဒီမှာတော့အရင်ကဟိုတိုင်းရင်းသားတွေကိုတခြားအဲ့လိုစစ်သားတွေအကြမ်းဖက်တာကိုဒီမှာတော့နားမလည်တယ်လို့ပဲစင်ကာပူကလူတွေကတခါမှဒါမျိုးမကြုံဘူးမတွေ့ဘူး။အဲ့တော့သူတို့အတွက်ကစက်စီရောကလည်းတိတ်ပြောမပေါ်လို့ထင်ပါတယ်။အဲကြောင့်မလို့ဒီမှာဘာမှလည်းမမျှော်လင့်ဘူးသူတို့စီကလူရောကြုံရရရင်ဝေးသေးအကူအညီတော့ပေးကြမယ်လို့ထင်ပါတယ်
အခုမြန်မာနိုင်ငံမှာဆိုရင်လေပါဝင်နေကြတာလူငယ်တွေလူလက်တွေအဓိကလူငယ်တွေပေါ့နော်လူလက်တွေလူကြီးတွေလည်းပါပါတယ်မပါဘူးလို့ပြောတာမဟုတ်ဘူးလေလူငယ်တွေအများကြီးရှေ့ထဲမှာတတကြွကြွပါစားတယ်ဟိုတချို့ဆိုအသက်ပါပေးလိုက်ရတာမျိုးတွေလည်းရှိတဲ့အခါကျတော့လေဒီပုံမှာရောဘလို့ဟိုမြင်မိလဲခံစားမိလဲသူတို့တွေ့တဲ့အခါမှာလေ
သူတို့လေးလဲလေးစားတယ်အရန်လဲအားရတယ်အားရတယ်ဆိုတော့သူတို့ဇွဲလဲတောင်းတယ်တောင်းစိတ်လဲနေအဲ့မှာအမတ်တရားကသူတို့ကတကယ်ပဲသိနိုင်ရစွာလက်သိရအဲ့ဒါကိုလက်ရှိကဆုံးဖြတ်ထားပြီးသားအဲ့တော့လူတွေကတကယ်ဒီတိုင်းပဲအောင်ရမယ်ဆိုတဲ့စိတ်ဓာတ်နဲ့လည်းလုပ်နေတာပါအဲ့ဒီအကြက်ကိုလည်းအားလုံးအရင်သိကြည့်နေပါတယ်ပြီးတော့ကိုကိုတိုင်းဒီနေ့မပါအောင်လဲတော်တော်ကောင်းပါဒီမှာနိုင်ငံတွေမှာနေတဲ့လူတွေဟာဆက်တိုက်နေတဲ့ဒီမှာကအနောက်ကနေပြီးတော့အစွန်ကုန်ပန်ပို့ဖို့အချင်းချင်းရှိပါတယ်
မကင်ဖြူထွေးစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာပါရှင်ဒီသတင်းပတ်ရဲ့သုတဆောင်လေအမေရိကန်တခွေအစီအစဉ်မှာတော့ဒေါက်တာမာတင်လူသားကင်းဂျူနီယာလောက်ကျန်ခံရတဲ့အနှစ်53နှစ်ပြည့်နေပတ်သက်ပြီးကိုအောင်အောင်တင်ပြထားတာနားဆင်ပါရှင
်အမေရိကန်ပြည်အောင်စုမှာအကြမ်းဖက်တဲ့ပြည်သူအခွင့်အရေးလှုပ်ရှားမှုတွေကိုဦးဆောင်ခဲ့သူကတော့ဒေါက်တာမာတင်လူသာကင်းဂျူနီယာပါ20ရာစုအတွင်းပိုးပြီးတော့ယဉ်ကျေးတဲ့လူပေါင်းအဖွဲ့အစည်းဖြစ်လာဖို့အတွက်အဓိကကြားတဲ့ဥပဒေနဲ့ရပြဋ္ဌာန်းနိုင်အောင်စ조사ခဲ့သူလည်းဖြစ်ပါတယ်1964ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့ပြည်သူ့ခွင့်ရေးဆိုင်ရာဥပဒေနဲ့1965ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့မဲပေးခွင့်ဆိုင်ရာဥပဒေတွေကိုပြဋ္ဌာန်းနိုင်ခဲ့တာပါ1968ခုနှစ်ဧပြီလ4ရက်နေ့ကတနစီပြည်နယ်မန်ဖစ်မြို့ကလော်ရီမိုဒယ်ရဲ့လေသာဆောင်မှာဒေါက်တာကင်းကိုဂျိမ်းစ်အယ်ရေးဆိုသူကတနက်နေ့ပြစ်ခတ်လုပ်ကြံခဲ့ပါတယ်။ဧပြီလ9ရက်နေ့မှာတော့ဒေါက်တာမာတင်လူသာကင်းဂျူနီယာရဲ့ဇာပနာကျင်းပခဲ့ပါတယ်။သူ့ရဲ့ဇာတိမြို့ဖြစ်တဲ့ဂျော်ဂျီယာပြည်နယ်အက်တလန်တာမြို့မှာကျင်းပတဲ့ဇာပနာကိုလူတွေတိတ်နဲ့ချီးပြီးတော့တက်ရောက်ခဲ့ပါတယ်။ဒေါက်တာကင်းကွယ်လွန်တဲ့အချိန်ကာလအပိုင်းခြားအတွင်းသမ္မတရစ်ချတ်နစ်ဆန်ရဲ့ Watergate အရှုပ်တော်ပုံလိုမျိုးပေါ်ပေါက်ခဲ့တဲ့အပြင်သမ္မတလောင်းကိုယ်စားလှယ်တဦးဖြစ်တဲ့ Robert Kennedy လည်းလှုပ်ကြံခံခဲ့ရတာမျိုး American သမိုင်းမှာထူးထူးခြားခြားအဖြစ်ပျက်တွေလည်းရှိခဲ့ပါတယ်။ပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်တဦးဖြစ်တဲ့ Jesse Jackson ကဒေါက်တာကင်းဟာအဖိနှိတ်ခံတွေအတွက်ခွန်အားဖြစ်စေတယ်လို့ဆိုပါတယ
်။ He is really as a symbol of power.and justice
သူဟာကြီးမြတ်တဲ့စွမ်းအားတရားမျှတမှုငြိမ်းချမ်းရေးနဲ့စီးလုံးညီညွတ်ရေးတို့ရဲ့အပြာယုတ်ဖြစ်ပါတယ်စီးလုံးညီညွတ်မှုအတွက်ကြီးမားတဲ့စိန်ခေါ်မှုတွေကိုကျွန်တော်တို့ကြော်လွှားရပါမယ်မွန်ဂိုမာရီကအဖြစ်ပြက်မှာဆိုရင်လဲတောင်းဆိုမှုတွေရဖို့အတွက်တီးခန့်အလျှော်ပေးရတာတွေထိတ်တန့်ရင်ဆိုင်ရတာတွေရှိခဲ့ပါတယ
်1965ခုနှစ်မှာအသားအရောင်ခွဲခြားမှုကနေအခြေခံလာပြီးတော့မဲပေးကွင်းကိုပိတ်ပင်ခဲ့တာကြောင့်အာဖရိကအမေရိကန်တွေဟာဆယ်မာကနေမွန်ဂိုမာရီအထိချီတက်ဆန္ဒပြခဲ့ကြပါတယ်။မေပေကွင်းအတွက်မှတ်ပုံတင်ရမှာခွဲခြားဆက်ဆံခံရတာကိုအဆုံးသတ်ဖို့လူ600လောက်ဟာမိုင်90ခရီးကိုချီတက်ဆန္ဒပြခဲ့တာဖြစ်ပြီးလူညိုရင်းရဲတွေနဲ့ဆန္ဒပြသူတွေဟာအက်ဒမန်ဖက်တက်စ်တရားမှာရင်ဆိုင်တွေ့ဆုံခဲ့ပါတယ်။ရဲတွေကဆန္ဒပြချီတက်မှုကိုဆက်မလုပ်ဖို့ပြောပေမဲ့ဆန္ဒပြသူတွေကတရားကိုဆက်ကြောပြတ်ဖို့ကြိုးစားရမှာတော့ရဲတွေကမျက်ရည်ဘုံတွေကိုအုံပြုပြီးရဲရဲဆက်ဆက်ရိတ်နဲ့လူစုခွဲခဲ့တာပါ။အဲ့ဒီအချိန်ကလူငယ်တက်ကြွလှူရှားသူတဦးအဖြစ်ဦးဆောင်ပါဝင်ခဲ့ပြီးရဲတွေရဲ့ရိတ်နဲ့ဖမ်းဆီးတာကိုခံခဲ့ရတဲ့ဂျွန်လူးဝစ်စာ
They came toward us beating us with nightsticks trampling us with horses releasing the tear gas
သူတို့တွေကကျွန်တော်တို့စီလျှောက်လာပြီးလက်ကင်ထုတ်တွေနဲ့ရိုက်မြင်းနဲ့တိုက်ပါတယ်ရဲ့ယူဘုံတွေနဲ့လည်းပြစ်ပါလေရဲတယောက်ကဒုံးနဲ့ရိုက်လို့တရားပေါ်မှာကျွန်တော်မေးသွားပါလေတေပြီလို့တောင်ထင်လိုက်မိပါလေ
လုံခြုံရေးတပ်ဖွဲ့ဝင်တွေဟာမယုံကြည်နိုင်လောက်အောင်အကြမ်းဖက်ဖြိုခွဲခဲ့ကြတဲ့အတွက်လည်းတနိုင်ငံလုံးစိတ်ဆိုးဒေါသထွက်ခဲ့ကြပါတယ်မတရားမှုကိုကောင်းကောင်းမခံကြဘူးဒေါက်တာမာတင်လူသာကင်းဂျူနီယာကတိုက်တွန်းပါတယ
် We must let the world know and it is necessary to protest this threefold evil.
နေပေကွင်းညင်းဆုခံရလုံချုံရေးရဲရဲ့ရက်ဆက်ဖိနှိပ်မှုလိုနိုင်ငံစီနင်းပြုမှုတွေကိုစန့်ကျင်မှုလိုအပ်တယ်ဆိုတာကိုကဘာကြီးအနေနဲ့သိဖို့လိုရပါမယ်လို့ဒေါက်တာကင်းကပြောသွားတာပါဆန္ဒပြသူတွေအဲ့လိုရိုက်နေခံပြီးရဲနေငယ်ကြမှာတော့ဆယ်မာကနေအဲဘာမပြည်နယ်မြို့တော်မန်ဂိုမာရီစီဒေါက်တာကင်းဥဆောင်တဲ့တောင်းနဲ့ချီတဲ့ဆန္ဒပြသူတွေချီတက်ခွင့်ကိုတရားရုံးကခွင့်ပြုပေးခဲ့ပါတယ်ဒန်တူညီမြအခွင့်အရေးရရှိဖို့ယုံကြည်မှုအပြစ်ရှိတယ်လို့အောက်လွှတ်တော်အမတ်ဂျွန်လူးဝစ်ကပြောပါတယ်
Martin Luther King Jr. came by to visit me in my hospital room and said, John, don't worry. We will make it from Selma to
my Martin Luther King Jr. ဆေးရုံမှာကျွန်တော်လာတွေ့ပါတယ်။ John ဘာမှမပူနဲ့ Selma ကနေ Montgomery ကိုချီတက်နိုင်မှာဖြစ်ပြီးတော့မဲပေးခွင့်ဥပဒေလဲအတည်ပြုနိုင်ပါလိမ့်မယ်လို့ပြောပါတယ်
။ Selma ကတရားပေါ်မှာချီတက်ဆန္ဒပြပြီးတနည်းလောက်ကြာမှာတော့သမ္မတ Lyndon Johnson ဟာပြည်သူ့အခွင့်အရေးဥပဒေကိုလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်။1965ခုနှစ်မှာနိုင်ငံသားတွေအနေနဲ့အသားအရောင်ခွဲခြားမှုမရှိဘဲမဲပေးခွင့်အတွက်ငြင်းငဲစွာတောင်းဆိုတိုက်ပွဲဝင်ခဲ့တဲ့ဒေါက်တာကင်းရဲ့ရည်မှန်းချက်တွေပြေဝသွားခဲ့ပါတယ်။ Jesse Jackson ကဒေါက်တာကင်းရဲ့တိုက်ပွဲဝင်နှီးပြူဟာနဲ့ပတ်သက်ပြီးတော့အခုလိုရှင်းပြပါရစေ
။ Well, he believed in the legal process. He thought litigation alone was too slow. You needed litigation, demonstration and legislation. He believed
တရားဥပဒေပေါ်အတွင်းကတောင်းဆိုတိုက်ပွဲဝင်ရတဲ့ဒီလန်းကင်ဆွဲကိုသူကယုံကြည်ပါတယ်။ဒါပေမဲ့လည်းဥပဒေကြောင့်အရာပဲတောင်းဆိုနေမယ်ဆိုရင်ချိန်တွေကြန့်ကြာနိုင်တယ်လို့သူကထင်ပါတယ်။ဒါကြောင့်ဆန္ဒပြတောင်းဆိုတာတွေဥပဒေပြဋ္ဌာန်းပေးရေးတောင်းဆိုတာတွေပါလုပ်ဖို့လိုပါမယ်
။ဒေါက်တာကင်းသေဆုံးချိန်မှာသူ့အသက်ဟာ39နှစ်ပဲရှိပါသေးတယ်။ဒါပေမဲ့သူ့ရဲ့သမိုင်းအမွေကတော့အခုတိုင်ရှင်သန်နေစေပါအချိန်ကြာလာတာနဲ့အမျှခွဲခြားဆက်ဆံထားတဲ့ဥပဒေတွေကိုတစတစဖျက်သိမ်းပစ်နိုင်ခဲ့တယ်လို့အသားအရောင်ခွဲခြားမှုတွေကိုလည်းအကာအကွယ်ပေးလာနိုင်ပါတယ်။ဒေါက်တာကင်းရဲ့ပြည်သူ့ခွင့်တောင်းဆိုလှုပ်ရှားမှုတမိုင်းကြောင်းတွေကိုပြန်ကြည့်မယ်ဆိုရင်မြို့တော်ဝါရှင်တန်ဒီစီမှာ1963ခုနှစ်ကတောင်းဆိုချီတက်ဆန္ဒပြပွဲအတွင်ပြောကြားတဲ့မိန့်ခွန်းကြောင်းကိုခြံလှပ်ထားလို့မဖြစ်ပါဘူ
း I have a dream one day this nation will
ဒီနေ့နေ့မှာဒီနိုင်ငံဟာအုံကြွလာလိမ့်မယ်ဆိုတဲ့အိမ်မက်တစ်ခုရှိတယ်လို့ဒေါက်တာကင်းကပြောသွားတာပါအဲ့ဒီမိန့်ခွန်းကိုနားထောင်ဖို့အတွက်ဝါရှင်တန်ဒီစီကအမျိုးသားရေမြင့်မှာလူနှစ်သိန်းခွဲလောက်လာရောက်စုဝေးခဲ့ကြပါတယ်။နယူးယောက်တိုင်းစ်သတင်းတောက်အာကောလ်ဝဲလ်ကဒေါက်တာကင်းရဲ့နောက်ကိုလိုက်သတင်းယူဖို့တာဝန်ပေးခံခဲ့ရသူပါ
။ What was on King's mind and what he wanted to talk to me about was what he called the
ကင်းရဲ့စိတ်ထဲမှာရှိပြီးပြောချင်နေတာတွေကတော့ဆင်းရဲသားလူဒန်းစားတွေလှုပ်ရှားမှုတွေအကြောင်းပါ။တနိုင်ငံလုံးကဆင်းရဲသားတွေကိုစုပြီးတော့ဝါရှင်တန်ဒီစီကိုခေါ်လာပြီးအစိုးရအနေနဲ့တောင်းဆိုမှုတွေမလိုက်ရောမချင်းအစိုးရလုပ်ငန်းဆောင်တာတွေရပ်သွားအောင်ဆောင်ရွက်မယ်လို့သူကပြောပါတယ်
။ဒန်လူကြီးများအခွင့်အရေးပေးထားတဲ့ဥပဒေတွေ1960လောက်ကတည်းကပြဋ္ဌာန်းပေးထားပေမဲ့လည်းလက်တွေ့ပြောင်းလဲတဲ့နေရာမှာတော့နှေးလွန်းနေလို့ပြည်သူ့အခွင့်အရေးလှုပ်ရှားသူ Jesse Jackson ကပြောပါတယ်
။ We are a different and a better nation today in the sense that the barbaric
မယုံကြည်နိုင်စရာကောင်းလောက်ဆိုးရွားတဲ့ဥပဒေတွေပြဋ္ဌာန်းထားတာအဆုံးသတ်သွားပြီးဖြစ်တာကြောင့်အသားရောင်ခွဲခြားမှုတွေရော့ကျသွားတယ်။အခြေအနေတွေတိုးတက်လာပေမဲ့လည်းအတန်းစားကွာဟမှုတွေကတော့ဆက်ရှိနေသေးပါ။လွတ်လပ်နေပြီဆိုပေမဲ့လည်းအားလုံးဒန်းတူရတာမျိုးတော့မဟုတ်သေးပါဘူ
း။အခြေအနေပြောင်းလဲခဲ့ပေမဲ့လည်းမာတင်လူသာကင်းရဲ့ငြိမ်းချမ်းစွာဆန္ဒပြတောင်းဆိုတဲ့လမ်းစဉ်ဟာဆက်လက်ရှင်သန်နေသေးပါ။ဝါရှင်တန်ဒီစီမှာကျင်းပတဲ့တနက်ထိန်ချုပ်ရေးပိုတင်းကျတဲ့ဥပဒေပြဋ္ဌာန်းပေးဖို့တောင်းဆိုဆန္ဒပြပွဲအတွင်းဒေါက်တာကင်းရဲ့မျိုးဖြစ်သူယိုလန်ဒါရေနီကင်းလည်းပါဝင်ပါတယ
်။
ကျမဖိုးရဲ့အိမ်မက်တစ်ခုကတော့သူ့ရဲ့ကလေးလေးယောက်ကိုသူတို့အသားရောင်ချီပြီးလူကားဟုတ်မဟုတ်ဆုံးဖြတ်တာထက်သူတို့ရဲ့ဇီးရိုက်ကိုသာချီပြီးဆုံးဖြတ်ဖို့ဆိုတာပါ
1968ခုနှစ်လောက်ကြာမခံရခင်မှာဒေါက်တာမာတင်လူသာကင်းဂျူနီယာဟာဒန်တူညီမရေးအတွက်အကြမ်းမဖက်ဆန္ဒပြတောင်းဆိုတာကြောင့်နိုဘယ်ငြိမ်းချမ်းဆုရရှိခဲ့ပါတယ်ဒီကနေ့မှာတော့သူ့ကိုဂုဏ်ပြုတဲ့အနေနဲ့အမေရိကန်ပြည်ထောင်စုတဝန်းကကျောင်းပေါင်း100ကျော်နဲ့လမ်းပေါင်း900ကျော်ကိုဒေါက်တာမာတင်လူသာကင်းဂျူနီယာအမည်မှတ်ခေါ်ခဲ့ပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုတဆုံးလေးအမေရိကန်တခွင်အစီအစဉ်မှာရှင်ဆက်ပြီးတော့ဒေါက်ခင်မြို့သက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာခန္ဓာနားဆင်ရအောင်ပါရှင
်ခ
ီတစ်ပတ်တော့ဆန္ဒထုတ်ဖော်ပြတာတဲ့နေရာပဲမှာအန္တရာယ်ကြောက်ရွံ့မှုနည်းပါအောင် formation tactics လို့ခေါ်တဲ့လူတွေအစီအစဉ်တစ်ချက်နေရာချထားတဲ့ဤပညာနဲ့အကာအကွယ်ယူနိုင်တဲ့အကြောင်း American စစ်တပ်စီးရဲအတွေ့အကြုံရှိတဲ့ engineer ဦးသူရအောင်ကပြောပြပေးပါပါမြန်မာနိုင်ငံမှာစစ်တပ်ကတတိယအကြိမ်အာဏာသိမ်းတဲ့2021ခုနှစ်ဟာနည်းပညာတိုးတက်နေတဲ့ကာလဖြစ်တဲ့အတွက်အရင်နှစ်ကြိမ်နဲ့မတူဘဲဖြစ်ပျက်မှုတွေကိုကမ္ဘာကချက်ချင်းတည်လာကြပါတယ်။ဆန္ဒပြလူငယ်တွေဟာသူတို့သိကျင်တဲ့အချက်အလက်တွေကိုကွန်ပျူတာအွန်လိုင်းမှာအလွယ်တကူရှာဖွေလေ့လာနိုင်ကြတာကြောင့်ဆန္ဒပြမှုပုံစံတွေပါပြောင်းလဲလာကြတာပါ။အဒီရုံနှင်းနှင်းရဲ့အတွက်ရဲတွေတုံးတဲ့နည်းကိုသိတဲ့လူငယ်တွေတုံးလာတဲ့နည်းပညာတွေထဲမှာformation tactic လို့ခေါ်တဲ့ဤပညာတုံးထားတာမျိုးကိုတွေ့ရတယ်လို့ပြောပါတယ
် riot control လုပ်တဲ့ရဲတွေမှာတော့သူတို့ front line ရှိမယ်နောက် command ပေးတဲ့လူရှိမယ်ပြီးရင်အဲ့ front line ကခွဲသွားတဲ့အခါမှာဒီနောက်ကနေပြီးတော့ဒီ arrest ပေါ့နော်နည်းနည်းကြမ်းတဲ့ကောင်ကို arrest လုပ်မယ်လူရှိတယ်ပြီးရင်ရှေ့သုံးတန်းကမောတယ်ဆိုနောက်သုံးတန်းကနေရှေ့ကိုပြန်လဲပြီးတော့အဲ့လိုမျိုးသူတို့ဟို riot control ရဲတွေမှာသူတို့ tactic ရှိတယ်ပေါ့နော်လူတွေကလည်းအဲ့ဒါနည်းနည်းသိတဲ့အခါကျရင်ဟိုရှေ့ကပြတဲ့တစ်ဖွဲ့နောက်ကပြတာတစ်ဖွဲ့အဲ့ဒီလိုမျိုးလှုပ်လိုက်တဲ့အခါမှာ riot control ကရှေ့လောရတော့မလို့လို့နောက်လောရတော့မလို့လို့ဆိုတော့သူတို့ကလူဦးရေအရတိတ်မလောက်ရင်သူတို့လည်းဟိုအကျန်းစာပြီးတော့မလုပ်တော့ဘူးပေါ့နော်အဲဗမာပြည်မှာတော့ example တစ်ခုကတော့ကျွန်တော်ထင်တယ်လွန်ခဲ့တဲ့နှစ်ပတ်သုံးပတ်ကလာမသိဘူးပြည်မြို့လာမသိဘူးကျွန်တော်ဟို Facebook ကတွေ့ရတာပေါ့နော်တိုက်ပေါ်တက်ကနေလူတယောက်ကရိုက်ပြတယ်ဒီမှာကာကွယ်ရေးအုပ်စုကရှိနေမယ်အဲ့ဒီမှာအရှိကစေချောင်းကလာမယ်ဆိုရင်အခုနောက်ပိုင်းဖြစ်နေတာလဲအဲ့တချောင်းတွေပဲဖြစ်နေတော့တစ်ဖက်တည်းပဲပြီးနေရတာပေါ့နော်ဒါပေမဲ့အဲ့ဒီအချိန်တုန်းကလွန်ခဲ့တဲ့နှစ်ပတ်ကပြီးမှဖြစ်လိုက်တာကြတော့ရှိရလာတယ်လို့တောင်တို့မြောက်တို့အနောက်တို့ကလည်းတပြိုင်တည်းလာထားတယ်နောက်သူတို့ကလည်းဟိုပလန်နာလုတ်ထားခဲ့ရင်ပေါ့နော်ဒီဘက်ကိုဟိုဒီဘက်ဒီအရှိဘက်အုပ်စုကိုတွားဖို့ဖမ်းဖို့ရွေ့လိုက်ပြီးဆိုရင်နောက်ကနေအုံပြီးတော့ပြန်လာသူတို့ squeeze ပုံစံမျိုးဖြစ်သွားရင်သူတို့လည်းတိတ်မလုတော့ဘူးပေါ့နော်ဟိုဒါတော့ဟိုပါပေါ့နော်ဟို scare tactic ပေါ့နော်သူလူအားစုနဲ့များများခြောက်တဲ့ပုံစံမျိုးပေါ့ကိုကကိုဆန္ဒထုတ်ပြောချင်တာပဲရှိတာကိုကအသက်ခံမှုသွားတာမဟုတ်ပဲအဲ့တော့စုပြီး plan လုတ်ထားမှအဲ့ plan လုတ်ထားရဲ့ backup plan လုတ်ထားရဲ့ timing ပေါ့တယောက်သွားရင်နောက်တယောက်ဝင်ဖို့ကြိုပြီးတော့ကြံထားတာတွေရဲ့ဒီအဖွဲ့လေးဖွဲ့လုံးက communication ကအခုခေတ်ကြီးရယ်ရှိနေတာပဲဂျန်နက်ခေတ်တွေနဲ့မတူတာဒါကြောင့် information age မှာဂျန်နက်ခေတ်တွေနဲ့မတူတာအချင်းချင်း plan လုပ်ပြီး coordinate လုပ်နိုင်ရင်ရတယ်ဒါကဟိုမျိုးလေးတစ်မျိုးကိုပဲပြောတာเนา
ะအချက်လက်တွေအလွယ်တကူဖြန့်ဖြူးရယူနိုင်စွမ်းရှိတဲ့အခု information ခေတ်မှာကိုယ်ရင်ဆိုင်ရမယ့်သူရဲ့အားနည်းချက်ကိုလည်းသိထားဖို့လိုအပ်တယ်လို့ပြောပါတယ်
ဗမာပြည်မှာတော့ဟိုရှေ့တုန်းကဟာနဲ့ကွာတာအဲ့တော့ဆိုရင်အရင်တုန်းကတော့စီဒီယန်လုခဲ့တယ်ပြောတာပဲမနေ့နိုင်ရှာမှစီဒီယန်ကိုပုံစံမျိုးပဲပြောရတော့မှာပေါ့နော်အခုကျတော့အားလုံးကိုစီဒီယန်ဆိုတာပါလေဖြည့်ရှင်းပြထားပြီးတော့ information ကိုကောင်းကောင်း flow လုပ်ပေးထားတယ်အဲနောက်ပြီးတော့ဟိုဒီမှာဟိုဘက်မှာဘာ weakness ရှိလဲ pipeline weakness ရှိတယ်ဒီနေ့တောင်ကျွန်တော်ကြားလိုက်တယ် UN ကပြောတယ်ဆိုရင်ဟို pipeline ရဲ့ငွေစည်းစင်းမှုပေါ်ကိုသူတို့ဖြတ်တောက်ဖို့ထပ်လုပ်တယ်ဒါ diplomat တွေရဲ့လောက်ရမှာဒါငွေဖြတ်တယ်အလုပ်ပဲသူတို့ရှိတာဟုတ်အဲ့တော့ဟိုပြောချင်တာဟိုဘက်မှာ weakness ဘာရှိတယ်ဆိုတာကိုထုတ်ပြထားတယ်ပေါ့နော်ခုရဲ့ဘိုင်းနေမှာ coordinate ဆိုတာဒီမျိုးလေးမှမဟုတ်ပဲတဲ့မျိုးပေါင်းစုံမှာတပြိုင်တည်းထဲလှုပ်လိုက်ရင်ဒါသူတို့လည်းဘယ်ဟို plan သွားမှာမသိဘူးပေါ့ဒါ tactics အဲ့ဒါပဲပေါ့နော် formation tactics ဆိုတာ timing ဖြစ်နေဖို့လိုတယ်ဒီမျိုးလေးကြီးမဟုတ် everybody အကုန်လုံးအဲ့လိုမျိုးပေါ့အခုဆိုရင်ကျွန်တော်တို့ကြားတယ်ဆိုကြပါဆိုအောင်ပန်းကိုသွားတယ်နောက်တစ်ရက်လောက်ကျတော့တောင်ကြီးရောက်သွားတယ်သူတို့လည်းတမျိုးချင်းသွားနေတာပဲပြောချင်တာဟိုသူတို့လည်း၅မျိုး၆မျိုးဤတရက်ထဲဒီလိုကြီးလာလို့မြင်သူတို့လည်းလူခွဲရမှာပဲကိုလည်းအဲ့ဒါပါပဲဒီ plan လေးတွေလုပ်တယ်ဆိုတာကအဲ့ဒါတွေက train လုပ်နေရမှာပေါ့ဘာလို့ဆိုကိုကဟိုရိုးရိုးစန္ဒပြတာကိုလက်ခံတဲ့အခြေအနေမဟုတ်တော့တဲ့နိုင်ငံဖြစ်နေတော့နည်းနည်းတော့တွေးရတော့မယ့်အခြေအနေဖြစ်လာတာပေါ့နော် formation tactics ဆိုတာအဲ့ဒါပါဘိုင်းတူကြီးဆိုတာတပြိုင်တည်းလှုပ်လိုက်ရင်ဒါလူအားအရာရှိနေတာပဲ
အဲ့တော့ formation tactics ဆိုတာဒီပုံစံမျိုးချက်ရမှာပေါ့နော်ဒီငကိုတွေကချိုးပြီးတော့ပြင်ဆင်ထားရမယ
်ဟုတ်တယ်ဟုတ်တယ် plan လုပ်မှမနေ့ကျမှငါသွားမယ်ဒါပေမဲ့ဟိုကျွန်တော်တို့ဟိုဟာပေါ့နော်ပုံမှန်ဒီမှာတစ်မျိုးလုံးဖတ်ဆိုညင်ကြပါဘူးအဲ့မငင်းငင်းတော့အချင်းချင်းပြောနေကြတော့မလုပ်တဲ့မှုလုပ်တဲ့နဲ့မလုပ်တဲ့လို့ဘာပဲဖြစ်ဖြစ် somehow အဲ့ဒါ coordinate ပေါ့တတိုင်းပြည်လုံးတုတ်ဆိုရက်သွားတယ်ပေါ့ ဟုတ်သည်ရှိမဟုတ်သည်ရှိတာစူးစိမှုပြတယ်ဒီ information flow ဖြစ်တာများတဲ့လူဘက်ကစီးစင်းနေတာကိုပြတာပေါ့နော
်ဒါကိုလည်းလူငယ်ရဲ့နားလည်ထားဖို့လိုတာပေါ့နော
်တွေးထားတင်တယ်ဘောင်းဆိုတော့လူတယောက်တည်းလောက်တာမဟုတ်ဘူးဒါအဖွဲ့နဲ့ဟိုကဖြစ်တာဆိုတော့เนาะဒါကိုကဆန္ဒထုတ်ဖော်ပြခြင်းနဲ့အဲကိစ္စမှာသူတို့ကမဖော်ပြအောင်ရက်တယ်အဲ့တော့ဒါဒီပွဲလေးပဲလုပ်နေတာပါသူတို့ကလည်းနားစီတားစီနေတာမဟုတ်ဘူးဒီလုံနီးလေးမှန်သွားဖို့ပေါ့နော
်နီးပညာဆော့ဆော့ပံ့ပိုးမှုတွေကလည်းအများကြီးအရေးကြီးတာပေါ့နော
် sport science လို့ပြောရတယ်ဆိုတော့ဒီနိုင်ငံမှာလက်ပြဘောဘောလုံးကစားရတယ်မို့လားအဲ့လိုကစားရင်ဘယ်သူကဘယ်တောင်းအောင်သွားမယ်ပါညာဆိုတော့စော်ကြီးက plan လုပ်ရတာပဲနော်အဲ့တော့အဲ့ plan လုပ်တဲ့ဟာကိုလည်းဖြစ်နိုင်လားဆိုလုပ်ကြည့်ရမှာပေါ့ကျွန်တော်လည်းတွေ့တာပဲဟိုပမာပြည့်ကလေးတွေတော်ပါတယ်ဟိုပြန်လုပ်တင်တယ်မလုပ်တင်တာတော့ဒါကျွန်တော်ဆုံးဖြတ်ရမယ်ကိစ္စမဟုတ်ဟိုပိုက်ကလေးနဲ့စလုံးလူဟာလေးထည့်ထည့်ပြီးတော့အောက်နောက်က guest နဲ့ပြစ်ထည့်လိုက်တာပါเนาะအဲ့တော့အဲ့လိုပြစ်တဲ့အခါမှာသူကလည်းလက်နဲ့လှမ်းပြစ်တော့ဟိုပြစ်ချိန်ကမှန်မှန်တော့ရှေ့မရောက်ပဲနဲ့ကို့လူနာကိုပြန်ရောက်တာဘာလို့သူတို့ကပလန်နာချနေတယ်ဟိုဒီမှာပြော discipline train လုပ်ထားတဲ့ဘယ်ချိန်မှာဘာလုပ်ရမလဲ timing train လုပ်ထားတာတို့ဟိုလုပ်ရဲတဲ့ဇာတို့ဘာတို့ကရှိလို့သွားတာမှမဟုတ်ပဲနဲ့လိုအပ်လို့သာထွက်နေရတာ။အိုးအဲ့တော့ plan လေးတေချာလုပ်ပြီးဟိုကဖြစ်နေတော့နည်းနည်း sign နည်းနည်းเนาะကျွန်တော်မျက်လုံးဘက်ကကြည့်ပေးတာပေါ့နော်
။အဲ့ဒါဆိုအသေးပြောက်နည်းနိုင်တာပေါ့နော
်။ဟုတ်ကဲ့နည်းနည်းသက်တာမယ်ပေါ့။ဟု
တ်ကဲ
့။နည်းနည်းလည်းသက်တာမယ်အောင်မြင်ဖို့လည်းများတယ်ပေါ့နော်။ကိုပြောချင်ရင်ပြောပြလို့ရတာ
။ကိုဆန္ဒထုတ်ပေါ်တာကိုလိုရင်ရောက်တာပေါ့
။လိုရင်ရောက်တာပေါ့။အေးပေါ့ဘာလို့ဆို तू ကဒီလိုပဲ तू ဘာမှတော့မပြောရသေးဘူးတစ်ဖက်တည်းပဲပြေးနေနောက်ကလည်းမပါဘေးကလည်းမပါ။အဲ့လိုမျိုးလေးတွေပေါ့နော်။နောက်အခုခေတ်ကလေးတွေပို့တော်ပါတယ်ကျွန်တော်တော့အန်ဟောသွားတယ်သူတို့ app တွေထုတ်ထားတာပဲ။ဒီနားမှာဟိုကရှေ့နားမှာစနိုက်ပါရှိတယ်ဆိုတော့တယ်လီဖုန်းတွေမှာရန်ကုန်မြို့တဝိုက်မှာပေါ့နော်။ဒီ apps တွေထဲမှာရဲပနေရာမှာရှိတယ်။ information ရရင်ရသလောက်သူထည့်ထားတာပေါ့ကလေးတွေကမြင်နေရတယ်ဆိုရင်ဒါကိုသူတို့ဘယ်ရောက်နေသိရင်ကိုကနောက်ကနေအောင်ပြီးတော့တပြိုင်တည်းတည်းအတန်ထွက်ဖို့ပဲလိုတာပဲလေ
ဥသူရအောင်ရဲ့ပြောကြားခြင်းတွေပဲဒီသတင်းဖက်တွေတိတ်ပန်တဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ကြရစေနောက်တစ်ပတ်မှာပြန်ပြီးဆောကြအောင်နော
်ဒေါခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့တိတ်ပန်တဲ့ဉာဏ်ပညာကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအစီအစဉ်တွေအဆုံးမသတ်ခင်မှာတောက်ကြညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုဆက်ပြီးတော့ပြောပြပေးပါမယ်မြန်မာနိုင်ငံမှာဘလို့အကြမ်းဖက်လုပ်ရမျိုးကိုမဆိုပြစ်တင်ရှုံချတယ်လို့အိန္ဒိယနိုင်ငံသားရဲ့ဌာနပြောခွင့်ရ Arindan Bachchi ကပြောဆိုလိုက်ပါတယ်တရားဥပဒေစိုးမိုးရေးတည်ရှိသင့်တယ်လို့မိမိတို့အနေနဲ့ယုံကြည်ပြီးတော့မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်တည်ဆောက်ရေးအတွက်ထောက်ခံပါတယ်လို့လည်းဆိုလိုက်တာပါနိုင်ငံရေးကျင်းသားတွေကိုပြန်ပြီးတော့လှုပ်ပေးဖို့တိုက်တွန်းထားကြောင်းနဲ့လက်ရှိအခြေအနေကိုဖြေရှင်းနိုင်ရေးအာဆီယံအဖွဲ့တွေကနေတဆင့်ပါဝင်တဲ့အကြိုးပမ်းမှုအားလုံးကိုထောက်ခံတဲ့အကြောင်းကိုလည်းအိန္ဒိယနိုင်ငံသားရေးပြောခွင့်ရကပြောဆိုလိုက်ပါတယ်။ဟန်ချက်ညီပြီးတော့အပြုသဘောဆောင်တဲ့အခန့်ကဏ္ဍကနေပါဝင်မှုအကြိုးပမ်းတဲ့အနေနဲ့နိုင်ငံတကာကကြားဝင်လှုပ်ပေးတဲ့သူတွေကုလသမဂ္ဂလုံခြုံရေးကောင်စီတို့နဲ့ဆက်ပြီးတော့ထိစပ်သွားမယ်လို့လည်းဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားတာဖြစ်ပါတယ်။စီယုတ်ချိုရီကောင်စီအာနာသိမ့်ပြီးတော့61ရက်မြောက်ဒီကနေ့ဧပြီလ2ရက်နေ့မှာနိုင်ငံအနှံ့မှာအာနာရှင်ဆန့်ကျင်ဆန္ဒပြပွဲတွေဆက်ပြီးရှိနေပါတယ်။ရန်ကုန်မြို့မှာတော့စစ်တပ်ရဲ့ပြစ်ခတ်မှုကြောင့်တေဆုံးခဲ့ရသူတွေအတွက်ပန်းနေတဲ့ဂုံပြူတဲ့ပန်းတပိတ်အပါအဝင်စစ်ကောင်စီအာနာသိမ့်ထားတဲ့လုပ်ရက်အပေါ်မှာပြည်သူတွေကဆန့်ကျင်ဆန္ဒပြခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းတုန်းကဆရာနာကျင်ဆန့်ကျင်ရေးတပိတ်မှာလှုပ်ရှားမှုပြင်းထန်ခဲ့တဲ့သခိုင်းတိုင်းကလေးမြို့မှာတော့စစ်တပ်ကရွာတွေထဲထိဝင်ရောက်ပြစ်ခတ်လို့အနည်းဆုံးလူ၄ဦးသေဆုံးခဲ့ရပါတယ်။မြန်မာနိုင်ငံအတွင်းမှာဒီလိုမျိုးလူတွေဘေးကင်းဖို့နဲ့အကြမ်းဖက်မှုတွေရပ်ဆိုင်းသွားရေးဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အစီအစဉ်တွေထဲမှာပထမဦးစားပေးအဖြစ်နဲ့ပါဝင်တဲ့အကြောင်းဧပြီလကနေစလို့အလှည့်ကျသဘာပတိအဖြစ်နဲ့တာဝန်ယူတဲ့ဗီယက်နမ်နိုင်ငံကမနေ့တုန်းကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ရှင်။သတင်းကျဉ်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်။စပ်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Chasten Mock ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြပြချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လူရဆန္ဒပြေကြပါစေဘေးကင်းလုံခြုံစွာနဲ့ရှင်လန်းချမ်းမြေ့ကြပါစေလို့ဆုမွန်ကောင်းတောင်းပေးပါတယ်ရှင်
This program